Welcome to the Voice of America in Burmese.
မင်္ဂလာညကင်းပါခင်ဗျာ VOA American တရဲ့စနေညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American Video Studio Washington DC မြို့တော်ကနေထုတ်လွှင့်နေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့မခွာညိုတို့ကပြောပြပါမယ်အမေရိကန်နိုင်ငံကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကကိုဗစ်ကမ္ဘာကရောဂါကြီးမတိုင်ခင်ကပုံမှန်အခြေအနေကိုပြန်ရောက်ဖို့နောက်နှစ်အထက်အထိစောင့်ရအောင်ပဲကာကွယ်ဆေးဒီနှစ်ကုန်တည်းရမရပေါ်မူတည်နေတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ဒေါက်တာဖောက်ချီက MSNBC အမေရိကန်ရုပ်သံဌာနကိုပြောရမှာဒီကာကွယ်ဆေးကိုဖြန့်ပြီးဖို့နဲ့နောက်လူအများစုဒါမှမဟုတ်လူတွေပို့ပြီးထိုးပေးနိုင်ဖို့နဲ့ကာကွယ်မှုရနိုင်ဖို့နောက်နှစ်လည်းသို့မဟုတ်နောက်နှစ်ကုန်လောက်မတိုင်ခင်မှာဖြစ်နိုင်ခြင်းမရှိသေးဘူးလို့ခန့်မှန်းပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတချို့ဆေးရုံတွေကတော့ Gilead Sciences ကုမ္ပဏီကထုတ်တဲ့ကိုဗစ်ကုသဆေး Remdesivir ဖြန့်ဝေတာကိုလက်မခံကြတော့ဘူးလို့ကျန်းမာရေးနဲ့လူမှုဝန်ဆောင်လုပ်ငန်းဌာန HHS ကတောက်ကြတယ်မှာအတည်ပြုပြောဆိုပါတယ်။ပြည်내နဲ့ဒေသဆိုင်ရာကျန်းမာရေးဌာနတွေဟာ HHS ကဖြန့်ပြူးပေးတဲ့ Remdesivir ဆေး82ရာခိုင်နှုန်းလောက်ကိုဇူလိုင်6ရက်နေ့ကနေစက်တင်ဘာ10ရက်နေ့တွင်လက်ခံခဲ့ကြတယ်လို့ HHS ပြောခွင့်ရသူတွေက Riders သတင်းဌာနကိုတောက်ကြနေမှာပြောလိုက်ပါတယ်။ပြည်နယ်တွင်တဲ့ဒေသတွေကလက်ခံခဲ့တဲ့ဆေးရည်တွေရဲ့3ပုံ2ပုံလောက်ကိုဆေးရုံတွေကဝယ်ယူခဲ့ကြပါတယ်။ဒီ Remdesivir ဆေးဖြန့်ပြတာကိုအစိုးရကဥဆောင်လုပ်နေတာဖြစ်ပေမဲ့ဒါကဒီလကုန်မှာပြီးဆုံးတော့မှာပါ။စက်တင်ဘာလနောက်ပိုင်းမှာဒီဆေးရမယ်မရဘူးဆိုတာကမသိကြသေးတဲ့အတွက်ဆောင်းတွေမှာကိုဗစ်ရောဂါပြန်ဆိုးလာမယ့်အရေးရင်ဆိုင်ဖို့ဆေးရုံတချို့ကဒီ Remdesivir ဆေးကိုစုဆောင်းနေကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာ COVID-19 ပိုးတွေ့သူတွေရုတ်တရက်ယာရီနဲ့ချီနေစဉ်ထိုးတက်နေရမှာဒီနေ့နေ့လည်းလဲအစိုးရကြီးညာချက်အရသေဆုံးသူကလည်းမနေ့ကတယောက်ထက်ရှိခဲ့တာမို့စုစုပေါင်းသေဆုံးသူပေါင်း15ဦးထိရှိလာနေပါပြီဒါအပြင်ဒီနေ့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကြီးညာချက်ထဲမှာပဲတနေ့ကြာတာပရိကပိုးတွေ့သူတွေ180ထဲမှာရန်ကုန်ကအများဆုံး126ဦးရှိပြီးမော်လမြိုင်ကဒုတိယ19ဦးရှိကမန္တလေးကတတိယ12ဦးနဲ့ရခိုင်နဲ့အေရဝတီက9ဦးစီနောက်နေပြည်တော်က9ဦးပဲခူး3ဦးနဲ့မကွေးနှူးတို့ပါဝင်ခဲ့ပါတယ်ဒီနေ့မနက်ကတော့ပိုးထွေသူတွေ23ယောက်ကိုပြန်ချခဲ့ပြီးပိုးထွေသူပေါင်းက2500ခန့်ရှိသွားပါပြီအရင်တုန်းကရခိုင်ပြည်မှာတကြော့ပြန်ပိုးထွေသူစမတက်လာခင်ဩဂတ်လလည်းအထိမြန်မာနိုင်ငံမှာပိုးကူးစက်ခံရသူ350ကျော်နဲ့သေဆုံးသူပေါင်း6ဦးသာစာဖြစ်လာခဲ့တဲ့မတ်လတွေကလာပေါင်းများစွာထိန်းထားနိုင်ကြရကနေအခုနောက်ပိုင်းပိုးတွေ့သူက9ဆဝန်းကျင်ထောင်ထက်ကသေဆုံးသူကလည်း2ဆစကျော်လာနေပါပြီအခုလိုပိုးတွေ့လူနာဆေးရုံမှာထားဖို့များလာချိန်မှာဆေးရုံတွေပြည်လာပြီးအရင်ကလိုဆေးရုံမှာအကြာကြီးမထားတော့ဘဲယောဂပိုးမတွေ့ရင်ပေးဆင်းတာကြောင့်ဆေးရုံဆင်းနိုင်သူကလည်း600ကျော်လာပါပြီအခုလိုချိန်မှာအိန္ဒိယချင်းအိန္ဒိယနိုင်ငံမှာလည်းပိုးထွေသူတွေကဘာမှာဒုတိယအများဆုံးနဲ့သေဆုံးသူတတိယအများဆုံးဆက်ဖြစ်နေကဒီနေ့ပိုးထွေသူတွေ9,590အဖြစ်တသိန်းနားအထိကတ်လာကစုစုပေါင်းပိုးထွေသူ 4.6 သန်းအထိတက်လာပြီးသေဆုံးသူကလည်းဒီနေ့1,102ဦးရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ9,900ကျော်ရှိက7,000နားကိုကတ်လာနေပါပြီခင်ဗျာကဘာကုလသမဂ္ဂထွေထွေညီလာခံအနေနဲ့ကိုဗစ်ကမ္ဘာကယောဂါကင်ထွယ်ဖြည့်ဆည်းမှုဆိုင်ရာကျေပြန့်တဲ့ပူးပေါင်းဆောင်ရည်ဆုံးဖြတ်ချက်တစ်ခုကိုတခဲနဲ့အတည်ပြုလိုက်ပေမဲ့အမေရိကန်နဲ့အစ္စရေးကတော့မထောက်ခံခဲ့ပါဘူးအမေရိကန်နဲ့အစ္စရေးတို့ဘက်ကတော့ကျူးဘားနိုင်ငံကနောက်ဆုံးကတ်ပြီးပြင်လိုက်တဲ့တစ်ဖက်သက်စီးပွားရေးဗန္ဒာရေးဒါမှမဟုတ်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုဆန့်ကျင်ဖို့တောင်းဆိုလာတဲ့ပြင်ဆင်ချက်ထည့်လိုက်တဲ့အပေါ်ဆန္ဒပြတဲ့အနေနဲ့အခုလိုဆုံးဖြတ်ချက်တစ်ခုလုံးကိုဆန့်ကျင်ခဲ့ကြတာပါနိုင်ငံပေါင်း193နိုင်ငံအဖွဲ့ဝင်ဖြစ်ပါတဲ့ဒီကုလသမဂ္ဂထွေထွေညီလာခံကဒီကယောဂါရေးတညီတညွတ်ထဲပူပေါင်းဆောင်ရွက်ကြဖို့အဓိကဖြစ်တဲ့ဒီဆုံးဖြတ်ချက်ကိုမဲမခွဲပဲနိုင်ငံအားလုံးထောက်ခံမှုရဖို့မျှော်မှန်းခဲ့ကြပေမဲ့နောက်ဆုံးမှာတော့169မဲ2မဲနဲ့အနိုင်ရကနောက်နှစ်နိုင်ငံဖြစ်တဲ့ယူကရိန်းနဲ့ဟန်ဂေရီတို့ကတော့မဲမပေးပဲကြားနေခဲ့ပါတယ်။ဒီကိုဗစ်ကယောဂါဖြစ်လာပြီးတတိယအကြိမ်မြောက်အခြေပြန်ဆုံးဖြစ်တဲ့ဒီဆုံးဖြတ်ချက်ထဲမှာအဓိကပါတာကဒီကမ္ဘာကယောဂါကြီးအနေနဲ့တမိုင်းမှာအကြီးအမားဆုံးစင်ခေါ်ချက်တွေကတစ်ခုဖြစ်လာနေပြီးဒီယောဂကြီးနဲ့နောက်ဆက်တွဲတွေကိုထိန်းချုပ်လျှော့ချကျော်လွှားနိုင်ဖို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့ညီညွတ်မှုတွေပိုအားဖြည့်သွားရမယ်လို့ပါပေမဲ့ မဖြစ်မနေနိုင်တာဘူးတော့မတင်ကျပ်ထားပါဘူး။အရင်ပထမဆုံးကျယ်ပြန့်တဲ့ဆုံးဖြတ်ချက်ကိုဧပြီလ2ရက်နေ့မှာထုတ်ပြန်ခဲ့ပြီးဒီယောဂါကြီးဟာမကြုံစဘူးဆိုးကျိုးတွေဖြစ်စေတာမို့အလားတူနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေနှင့်တင်ဖို့တိုက်တွန်းခဲ့မှုပါလေခင်ဗျာ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ခိုက်နေကြတာကိုချက်ချင်းရဆိုင်မှုကုလသမဂ္ဂလူကြိုရေးကောင်စီအဖွဲ့ဝင်အများစုကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ခရစ်စတင်ရှာရနာဘာဂနာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်အထွေထွေမှုချုပ်ကန်နီဝက်ဂနာရာဂျာတို့စက်တင်ဘာ17ရက်နေ့ကလူကြိုရေးကောင်စီမှမြန်မာအရေးတင်ပြခဲ့ပြီးနောက်အခုလိုတောင်းဆိုခဲ့တာပါ Belgian Dominican သမ္မတနိုင်ငံ Estonia ပြင်သစ် Germany Tunisia ဗြိတိန်နဲ့ American ပြည်ထောင်စုတို့ကစက်တင်ဘာ17ရက်နေ့စွန်းနဲ့ပူးတွဲတောင်းဆိုချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကြောင့်ဒေသခံလူထုပြေဆုံးထဏ်ရာရတာတွေကြီးမားလွန်းနေပြီးရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုပိုများလာနေချိန်မှာတိုက်ပွဲတွေရပ်ဖို့ပိုပြီးအရေးပေါ်အခြေအနေဖြစ်လာတယ်လို့ဒီပူးတွဲထုတ်ပြန်ချက်မှာပြောထားပါဗျ။မြန်မာစစ်ဘက်ရဲ့စစ်အင်အားသုံးလုပ်ရက်တွေကြောင့်လွန်ခဲ့တဲ့3နှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်9သိန်းကျော်ထွက်ပြေးသွားခဲ့ရတဲ့ဖြစ်ရပ်ရဲ့ရေရှည်အကြောင်းရင်းတွေကိုဖြည့်ဆည်းတာမှာအစိမ်းနဲ့လှုပ်ဆောင်ဖို့လဲလုံခြုံရေးကောင်စီဖွဲ့ဝင်၈နိုင်ငံကတောင်းဆိုထားပါတယ်။မြန်မာဆိုရကတော့ Ranger လို့ခေါ်ဆိုတာကိုအတိအမှတ်မဖြစ်ပါဘူးခင်ဗျာ
။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51kHz 9885တို့အပြင်စနေတနင်္ဂနွေမှာ highlight meter 190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ရက်စနေနေ့ညပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြရပါမယ်ရှင်ကျမခွာညိုပါတရုတ်နိုင်ငံကသူတို့စမ်းသပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဟာအောင်မြင်လူနီးပြီလို့လူသိရှင်ကြားပြောထားတာနဲ့အမျှမဟာဗျူဟာမြောက်အကျိုးစီးပွားဆက်နွယ်နေတဲ့နိုင်ငံတွေကိုဦးစားပေးဖြန့်ချီသွားမယ်ဆိုပြီးကြေပေးတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်စဖြစ်ပြီးတစ်ကမ္ဘာလုံးကိုကူးစက်ပြန့်နှံ့ခဲ့ပြီးတဲ့နောက်တရုတ်အနေနဲ့ကာကွယ်ဆေးကိုအသုံးချပြီးကမ္ဘာပေါ်မှာသူ့ရဲ့အနေထားခိုင်မာအောင်ကြိုးပမ်းချက်အဖြစ်စုမြင်ကြပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုငင်းပွားနေကြတဲ့အရှိတောင်အာရှနိုင်ငံအများပြားဟာတရုတ်ရဲ့ကာကွယ်ဆေးတန်တမန်ခင်းမှာအဓိကဦးတည်ချက်ထားတဲ့နိုင်ငံတွေဖြစ်လာနေတာပါ။ဇူလိုင်လထဲမှာတရုတ်နိုင်ငံဂျာယီဝန်ကြီးကဖိလစ်ပိုင်ကိုကာကွယ်ဆေးပေးမယ့်အကြောင်းကြေပေးခဲ့သလိုဩဂုတ်လထဲမှာတော့တရုတ်ရဲ့ဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Sinovac ကလည်းအင်ဒိုနီးရှားအစိုးရပိုင်ဆေးကုမ္ပဏီ PT Bio Pharma ကိုနှစ်စဉ်ကာကွယ်ဆေးတန်250ပေးဖို့သဘောတူခဲ့ပါတယ်။စက်တင်ဘာလအစောပိုင်းမှာတော့တရုတ်ပေါ်လစ်ဗျူရိုအဖွဲ့ဝင်ရန်ကြီးချီဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုရင်မြန်မာနိုင်ငံကိုအဓိကဦးစားပေးဖြန့်ချီသွားမယ်အကြောင်းကြေပေးခဲ့တာပါ။ဒေသရင်းအစိုးရအများစုဟာသူတို့ဘလို့ပဲစိတ်ထဲရှိရှိတောင်တရုတ်ပင်လယ်ပြင်အရေးပဲဖြစ်ဖြစ်တခြားကိစ္စတွေပဲဖြစ်ဖြစ်ကပ်ရောဂါအတွက်ကာကွယ်ဆေးရဖို့ကတော့အရင်တွေးကြမှာပါပဲလို့ဝါရှင်တန်အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့အရှိတောင်အာရှဆိုင်ရာကျွမ်းကျင်သူဂရီဂိုရီပိုလန်ကပြောပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်လိုကိုယ်ပိုင်ကာကွယ်ဆေးထုတ်နိုင်စွာနည်းပါးတဲ့နိုင်ငံတွေဟာကာကွယ်ဆေးရဖို့အတွက်ပြပကိုသာမျှော်လင့်နေကြရတာပါ။အမေရိကန်ဥရောပသမဂ္ဂဂျပန်နဲ့ဗြိတိန်နိုင်ငံတွေကလည်းကာကွယ်ဆေးတကယ်ထွက်လာပြီဆိုရင်ဂရေနဲ့ချီပြီးထုတ်လုပ်ကြဖို့အာမခံထားပါတယ်ဒါပေမဲ့အမေရိကန်ကျန်းမာရေးဝန်ကြီး Alex Azar ကတော့နိုင်ငံတွင်းကာကွယ်ဆေးဖြန့်ဝေလို့လုံလောက်ပြီဆိုတော့မှတခြားနိုင်ငံတွေကိုမျှဝေသွားမယ်လို့ပြောပါတယ်ဒေါ်ဆန်းစုကြည်ရဲ့အစိုးရအဖွဲ့ကတရုတ်နဲ့ဆက်ဆံရေးပြည်လဲတဲ့တရုတ်ကလည်းလာမဲ့ရွေးကောက်ပွဲမှာသူတို့နောက်တစ်ကြိမ်ပြန်ပြီးအနိုင်ရစေခြင်းပုံရတယ်လို့ရန်ကုန်အခြေစိုက်တန်ပတီပါ Institute သုတေသီအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးဦးခင်စောဝင်းကပြောပါရရှင်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားဒီသတင်းပတ်ထဲနေဆက်တလျှောက်အငင်းပွားတင်းမာနေတဲ့အခြေအနေကိုရှင်းချဖို့နဲ့နှစ်ဖက်စစ်တပ်တွေစစ်ဆင်နေတာကိုပယ်ဖျက်ဖို့သဘောတူခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးတွေဟာမော်စကိုမြို့မှာရှန်ဟိုင်းကိုအော်ပရေရှင်းအဖွဲ့ရဲ့အစည်းအဝေးတက်ရောက်ရင်းပေးပန်းတွေ့ဆုံခဲ့ကြတာပါလာတက်ဒေတာမှာအိန္ဒိယစစ်တပ်သိမ်းပိုက်ထားတဲ့မဟာဗျူဟာကျတဲ့ပန်ခွန်းဆိုရေကန်ကြီးရဲ့ တောင်ဘက်ကမ်းခြေတောင်ကုန်းတွေပေါ်ကနေတရုတ်နိုင်ငံဘက်ကလှုပ်ရှားမှုတွေကိုသတိထားမိချိန်မှာနှစ်ဖက်ထိတ်တန့်ရင်ဆိုင်တွေ့ခဲ့ကြပြီးနောက်တနေ့မှာပဲအခုလိုဝင်ကြီးတွေတွေ့ဆုံခဲ့ကြတာပါလက်နက်အသုံးပြုမှုတားမြစ်ထားတာနှစ်ပေါင်း45နှစ်ရှိခဲ့တဲ့ဒီဒေသအတွင်းအခုလိုပထမဆုံးအကြိမ်ပြန်ပြီးတော့တနက်ပစ်ပေါက်သတိပေးမှုတွေလုပ်ခဲ့ကြကြောင်းနှစ်ဖက်စစ်တပ်ကအပြန်အလှန်ဆွတ်ဆွဲပြောဆိုခဲ့ကြပြီးတဲ့နောက်နက်ဆက်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာမဲ့အရေးကိုအလေးအနက်စိုးရိမ်နေကြတာလည်းဖြစ်ပါတယ်ဝင်ကြီးနှစ်ဦးတွေ့ဆုံခဲ့ပြီးတောက်ကြာနေကပူးတွဲကြေညာချက်မှာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံဟာနေဆက်အရေးလက်ရှိတင်းမာနေတဲ့အခြေအနေဟာနှစ်နိုင်ငံလုံးအတွက်အကျိုးမရှိကြောင်းသဘောတူခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မို့လို့နှစ်နိုင်ငံနေဆက်တပ်ဖွဲ့တွေအနေနဲ့ဆက်ပြီးတော့တွေ့ဆုံဆွေးနွေးကြဖို့အလင်းအမြန်တက်ဆုပ်ဖို့တင့်တင့်နဲ့အကွာအဝေးမှာပဲနေကြဖို့နဲ့တင်းမာမှုတွေလျှော့ကြဖို့ကိုလည်းသဘောတူခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တချို့နေရာတွေမှာတော့နှစ်ဖက်စစ်တပ်ဟာ guide 1000ကျော်လောက်ပဲအကွာမှာရှိနေကြတယ်လို့လေ့လာသူတွေကပြောနေကြပါတယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲတွေကတော့ COVID-19 ကပ်ရောဂါပိအရှိန်မြင့်လာနေတာနဲ့အမျှစားရိုက်ကပဲမဲပေးကြဖို့ကိုပြည်သူတွေကပိုးပြီးတော့စိတ်ဝင်စားနေကြပါတယ်။တချိန်တည်းမှာတော့ဂျော်ဂျီယာပြည်နယ်ကဇွန်လတည်းကျင်းပခဲ့တဲ့ပနမရွေးကောက်ပွဲတွေမှာမဲနှစ်ကြိမ်ပေးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာမဲလိန်လိမ့်မယ်ဆိုတဲ့နိုင်ငံရေးဆိုင်ရာတင်းမာတဲ့ညှဉ်းခုံမှုတွေကိုပိုးပြီးတော့ပြင်းထန်လာစေခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲရွေးကောက်ပွဲဆိုင်ရာထိတ်တန့်အရာရှိကဂျော်ဂျီယာပြည်နယ်ရဲ့ပနမရွေးကောက်ပွဲတွေက1000ထက်မနည်းတဲ့မဲဆန္ဒရှင်တွေဟာနှစ်ကြိမ်မဲထည့်ခဲ့ကြတဲ့အကြောင်းဒါဟာစာရိုက်ကနေမဲထည့်ခဲ့ကြပြီးတဲ့နောက်မဲယုံတွေမှာလာပြီးတော့မဲထည့်ခဲ့ကြတာလို့ကြေညာခဲ့တာပါ။အခုလိုမဲနှစ်ကြိမ်ထဲဖို့ကြံစီခဲ့ကြတာတွေကိုစစ်ဆေးတွေ့ရှိခဲ့ပြီးရေတွက်ပြေးတာမဲစင်းကတော့ပြန်မပြောင်းခဲ့တဲ့အကြောင်းနဲ့တကယ်လို့ဒါကတရားမဝင်ဘူးလို့ဆုံးဖြတ်ခဲ့မယ်ဆိုရင်သူ့အနေနဲ့တယောက်ချင်းစီကိုစစ်ဆေးပြီးတရားစွဲလို့တဲ့အကြောင်းဂျော်ဂျီယာပြည်နယ်အတွင်းဝင် Republican Party ဝင် Brett Raffensperger ကပြောပါတယ်ရွေးကောက်ပွဲမဲမသမာမှုပုံစံ၉မျိုးရှိပြီးအများဆုံးပုံစံကတော့နိုင်ငံသားမဟုတ်သူတွေနဲ့ရာဇဝတ်မှုကျူးလွန်သူတွေလိုမဲပေးဖို့တရားမဝင်သူတွေမဲပေးကြတာဖြစ်ပါတယ်။နောက်ထပ်အဖြစ်များတဲ့မဲလိန်လည်မှုကပြက်ကွက်မဲလိန်လည်မှုဒါမှမဟုတ်ရထားတဲ့ပြက်ကွက်မဲနဲ့ကာယကံရှင်မဲဆန္ဒရှင်မသိဘဲမဲထည့်မှုတွေပဲဖြစ်ပါတယ်ရှင်။အမေရိကန်နောက်ဘက်ကန်ယူဒန်ဒေတာကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ပြည်နယ်ပြင်တခြားဒေတာတွေအထိတောက်ကြနေနှောင်းပိုင်းအထိတော်မီအရေအတွက်တရာကျော်လောင်ကျွမ်းနေပါတယ်။ဒီတော်မီကြောင့်မြို့လုံးကျွတ်ထိခိုက်ပျက်စီးတာတွေရှိထားသလိုသေဆုံးသူကလည်း24ဦးထက်မနည်းရှိနေပါပြီ။အော်ရီဂွန်ပြည်နယ်မှာဆိုရင်အင်ဂျီထောင်ပေါင်းများစွာပျက်စီးခဲ့ပြီဖြစ်သလိုမြေဧကထောင်ပေါင်းများစွာလည်းမီးလောင်ကျွမ်းခံထားရပါတယ်။ပြည်နယ်လူဦးရေရဲ့ဆယ်ရာခိုင်နှုန်းကျော်ဖြစ်တဲ့လူ9သိန်းကျော်ကိုကဲဇယ်ရွှေပြောင်းရေးနီလန်းတနီနီနဲ့ကဲထုတ်ထားရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာတော့လူပေါင်း 68,000 ကျော်ကိုကဲထုတ်ပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ဒေသရင်းနေရာအများပြားမှာမိခိုးလုံးကြီးနဲ့ပြာမုံတွေသိပ်သီးလွန်းလာကြောင်းဒေသခံတွေအိမ်ထဲမှာပဲနေကြဖို့တာဝန်ရှိသူတွေကနှိုးဆော်ထားပါတယ်။တာဝန်ရှိသူတွေအနေနဲ့တော်မီတွေကိုနှိမ့်သက်ဖို့ကြိုးစားနေရယုံသာမကဆိုရှယ်မီဒီယာတွေပေါ်မှာသတင်းမှားနဲ့လှုပ်ကြံသတင်းတွေဖြန့်နေတာကိုလည်းရင်ဆိုင်ဖြေရှင်းနေကြရပါတယ်။လက်ရစွန်းနဲ့လက်ဝဲစွန်းအုပ်စုတွေကမိစရှုခဲ့တာဆိုတဲ့လှုပ်ကြံသတင်းတွေကိုဖြန့်ဝေနေကြတာပါပြောဆိုချက်တချို့အပေါ်စုံစမ်းစစ်ဆေးခဲ့ပြီးအခုချိန်ထိတော့မှန်ကန်မှုမရှိဘူးဆိုတာတွေ့ထားရတယ်လို့ FBI ကတောက်ကြနေမှာပြောထားပါတယ်ရှင်ခုဆက်ပြီး VOA ရဲ့စနေနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဆက်ပြီးနှာစင်နိုင်ကြပါပြီရှင်
။ကျမဆုမမရှင်။ရခိုင်မှာလက်နက်ကြီးကြီးကြလို့လူမမဲကလေးငယ်တွေကအသက်အန္တရာယ်ဆိုရင်နေရတဲ့အတွက်တိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေနဲ့ကိုကြီးကယ်ဆယ်ပေးနေသူတွေကတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာဆိုရတပ်တို့ကြားစစ်ရေးတင်းမာနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ရသေးတောင်မြို့နယ်မယူကန်းအောင်စီကုန်းကျေးရွာမှာတောက်ကြနေနေလေကကျေးရွာတွေကိုလက်နက်ကြီးကြီးကျလို့နေအိမ်ထဲမှာ TV ကြည့်နေတဲ့ကလေးငယ်တူထိခိုက်ဒဏ်ရာရပြီးအခြေအနေကစိုးရိမ်ရတဲ့အတွက်ဇေဒီပြည်တိုက်နယ်စေယုံကနေတဆင့်စစ်တွေစေယုံမှာအရေးပေါ်ဆေးကုသမှုခံယူနေရပါတယ်လို့ရသေးတောင်မြို့နယ် ANP ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝီကပြောပြပါတယ်
ဒီတက်ကနေလက်နေကြီးပြစ်လိုက်တဲ့အတွက်ဒီတက်ခဏနေရှိတဲ့ခရင်ငယ်စီမှာကြားလာပါတယ်သူမိန်းဖတွေကလည်းကျွန်မကိုဖုန်ဆက်အကြောင်းကြားလာတာရှိပါတယ်အဲ့တော့ပထမတော့သူတို့ ZD ပြင်ဆေးရုံမှာတက်ရောက်ကူတာပါတယ် အခုတော့ကြောကုန်းကိုဖောက်ထွက်တော်တဲ့ထန်ရံကပြင်းတဲ့အတွက်တော့စစ်တွေဆေးရုံကိုပို့ထားတယ်ဆိုတာတော့သိရပါတယ်ဒီနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်နေတဲ့ကြားထဲမှာမြင်းစားပင်ဖြစ်နေတဲ့ပြည်သူတွေရဲ့เนาะဒုက္ခတွေကပို့ပို့များလာတာကိုလည်းကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ COVID-19 ရောဂါဖြစ်နေတဲ့အချိန်မှာနောက်ဦးနှစ်ဖက်တိုက်ပွဲတွေတော့ရပ်ဖို့လိုပါတယ်အဲ့လိုမျိုးလက်နဲ့တိတ်ကိုလည်းရမ်းပန်းပြီးတော့မပြစ်ဖို့လည်းလိုအပ်ပါတယ်အခုကကိုအိမ်ကိုရမှာနေပြီးတော့เนาะဒီကလေးဆိုတဲ့ဆောင်းနေကြတယ်အဲ့လိုမျိုးတချို့ဆိုတဲ့မိသားစုတွေကကိုအိမ်မှာကိုထမင်းရှင်းနေတဲ့အချိန်မှာလက်နဲ့ကြည့်ရကြားလာတဲ့အကြောင်းကတည်တဲ့ဒီပြည်သူတွေရှိတဲ့နေပုံမှာဆိုရင်ကြောင်းဆရာမသားမိသေးတယ်เนาะဒါပေမဲ့ဒီနေ့အချိန်ထိပြည်ထောင်စုအစိုးရကတော့လကောက်ပြည်နေအစိုးရကလည်းအတူတူပါပဲเนาะဒီနေ့အချိန်ထိတာဝန်ယူမှုတာဝန်ခံမှုတော့အင်မတန်မှအားနေတယ်ဆိုတဲ့အကြောင်းကိုလည်းပြောချင်ပါတယ
်အခုလိုမျိုးရတဲ့တောင်ကလူမမဲ့ကလေးငယ်လေးထိခိုက်ဒဏ်ရာရတဲ့အထိဖြစ်ရတဲ့အတွက်ဒေသခံပြည်သူတွေထိခိုက်မှုမဖြစ်အောင်အပြည့်ရက်ဆေးရကြဖို့လိုတယ်လို့လည်းစစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်များစီယုံ IC ရဲ့အတွေ့အမှုကိုစောစောထုံးကပြောပါတယ်
ကိုဗီဒုတိယလိုင်းကဒီရောဂါကူးစက်မှုမျက်စံအနေနဲ့အချိန်ကာလပေါ်တော့တိုင်းငယ်လုံးမှာလည်းတော်တော်များကူးစက်လာတဲ့အခြေအနေမှာလည်းရှိနေတာပေါ့အဲ့ဒီကာလမျိုးမှာတိုက်ပွဲတွေတော်တော်စီရဲ့စိုက်ထားမှဖြစ်နေကြဒီလက်ပတ်သက်တွေကစီးရဲထူးမှုတွေစစ်စစ်လှုပ်ရှားမှုတွေမလို့ဖို့ပေါ်ပါတယ်ဒီဖြစ်နေချင်းရှိတဲ့နေရာတွေကိုရင်းသက်ပိတ်ခဲ့တဲ့အခါမှာအခုလိုပဲရန်တပ်ပြည်သူတွေထူးထူးကလေးငယ်တွေတည်ကျင်းတရားလေးဟာတွေများလာတာပေါ့လေအဆောပိုင်းလေးပဲဒါနဲ့ပတ်သက်ပြီးတော့မှတခုတည်းထုံးပြပြဖို့လိုပါလေကြာ
လက်ရှိတိုက်ပွဲကြောင့်အသက်ဘေးကနေဆိုရင်လို့စစ်ဘေးကနေလွတ်အောင်ပြေးနေကြရတဲ့ဒေသခံပြည်သူစစ်ပြေးဒုက္ခတွေပေါင်းနှစ်သိန်းဝန်းကျင်အထိဖြစ်နေပြီဖြစ်လို့သူတို့အတွက်စားဝတ်နေရတဲ့လုံခြုံရေးဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့ကိုစောစောထုံးကပြောပါတယ
်အရင်တွေကတော့ကျွန်တော်နှစ်သိန်းကျော်နှစ်သိန်းစောတော့ရှိမယ်လို့တုံ့ပြန်ပါလေကြာစစ်ပြေးဆောင်တဲ့အချိန်ကကျွန်တော်ဩဂတ်လမှာအခါပွင့်တွေလုံးဝမရောက်ဘူးဆိုပြီးတော့မှစခက်တော်များပြောကြပါလေကြာဒီကိုဗစ်ကာလမှာဒီတော့လည်းကဲမှုနေရှိတယ်ကိုကြီးကုသမှုနေပြေတော့တော့တယ်ဒီတချို့စီးပွားရောက်စခဲ့နေဆိုရင်လော်တော့ပူစင်မျိုးချပြီးတော့နေရတယ်အာစားရင်တော့ရေးဘက်ကလူရရှိကအများကြီးရှိလာတယ်အဆိုးဆုံးအခြေအနေတွေတော့မပြောလို့ရပါတယ်ဒီကိုင်းတော့ရေးနဲ့နေထိုင်ရဘက်မှာအရင်ကိုခက်ခဲတွေ့နေပါတယ်အဲနောက်တစ်ခုကကြတော့ဒီကျဲမိုင်းပြဿနာပေါ့နော်ကိုကိုတော့လာမှုကဲတဲ့ခါကြတော့စီုံစီးကဲမှာလည်းကုပင်းနဲ့လှုပ်ရှုပ်နေကြတဲ့ခါမှာဒီကျဲမိုင်းတချို့မှုရရှိဖို့တကားလေးပဲအရင်ကိုချိမတဲ့ပြဿနာပြန်ဖြစ်နေပါတယ်ကွာ
အခုလိုမျိုးလွတ်တော်ကိုယ်စလဲတွေနဲ့အရက်ဖက်အဖွဲတွေဘက်ကစိုးရိမ်မှုတွေမြင့်တက်လာပြီးတိုက်ပွဲတွေရပ်ဖို့တောင်းဆိုနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝါကဒေသခံအရက်သားပြည်သူလူထုတေဆုံးဒဏ်ရာထိခိုက်မှုတွေများလာတဲ့အပြင်ကမ္ဘာကရောဂါ COVID-19 ရဲ့စိုးရိမ်စရာအခြေအနေတွေကြောင့်တက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ခိုက်နေကြတာတွေချက်ချင်းရပ်ဆိုင်မှုအမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံ၈နိုင်ငံကစက်တင်ဘာလ17ရက်နေ့ရက်စွဲနဲ့ပူးတွဲကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ရှင်ကျွန်မစုမောပ
ါထိုင်းမြန်မာနယ်စပ်တောင်ရင်မြစ်နားကလူမောင်ခိုခိုင်းတစ်ခုကိုနှိမ်နှင်းပြီးလူပွဲစားတွေခေါ်လာတဲ့မြန်မာနိုင်ငံသားအယောက်30ကိုထိုင်းရနာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအေးပါပါ။အိန္ဒိနာချင်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုနှုန်းတွေများပြားလာချိန်မှာထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်နယ်ဘေးကတရားမဝင်မြန်မာနိုင်ငံသား30ကိုလက်ခံထားတဲ့ထိုင်းနိုင်ငံသားနဲ့မြန်မာနိုင်ငံသားတွေပါတဲ့လူမောင်ခိုခိုင်းကိုထိုင်းရနာပိုင်တွေကဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံတက်ခရိုင်တဆောင်ရမ်းမြို့နယ်မက်ဆရင်းလမ်းမပေါ်မှာမြန်မာနိုင်ငံသား16ဦးတင်းဆောင်မောင်းနေလာတဲ့ပစ်ကတ်ကားတစ်စီးကိုနယ်မြေလောက်ဝကတပ်ဖွဲ့ကကြိုတင်သတင်းရထားလို့လမ်းတွေကိုပိတ်ဆို့ဖမ်းဆီးနိုင်ခဲ့ရကနေလူမောင်ကိုကိုင်းကိုခြေရာခံမိတာဖြစ်ပါတယ်။ထိုင်းနိုင်ငံသားကားမောင်းသူရဲ့ဖော်ထုတ်ချက်အရတဆောင်ရမ်းမြို့နယ်တောင်ရင်မြစ်ခေါ်မိုးရိပ်မြစ်ကန်တဘေးမှာရှိတဲ့နေအိမ်တစ်လုံးမှာနောက်ထပ်မြန်မာနိုင်ငံသားတွေရှိနေသေးတာကိုသိရှိခဲ့ရပြီးနေအိမ်ကိုတွားရောက်ရှာဖွေခဲ့ပြီးတဲ့နောက်နေအိမ်အတွင်းမှာပွဲစားကားလာခေါ်တာကိုစောင့်နေကြတဲ့နောက်ထပ်မြန်မာနိုင်ငံသား14ဦးကိုထပ်မံဖမ်းဆီးနိုင်ခဲ့ပြီးလူမောင်ကိုပွဲစားထိုင်းနိုင်ငံသား2ဦးကိုပါဖမ်းဆီးနိုင်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား30ဟာအထောက်ထားဆိုင်ရွက်စာတမ်းမရှိခိုးဝင်လာသူတွေဖြစ်ပြီးထိုင်းနိုင်ငံမှာအလုပ်ရဖို့အလုပ်ရှာဖွေရေးအေဂျင့်တွေနဲ့ဆက်သွယ်ပြီးရောက်လာခဲ့ကြတာလို့ဆိုပါတယ်။ဗန်ကောက်မြို့လူဝင်မှုကြီးကြပ်ရေးဘူရိုမှာလောက်ဝကဒုဗိုလ်ချုပ်စွန်ဖုံးချင်တူအန်ကစက်တင်ဘာလ10ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားပါတယ်ဒီလူမောင်ခိုကိုင်းကိုဖမ်းဆီးနိုင်ခဲ့တာကတော့တက်ခရိုင်အမှတ်9နယ်မြေကလောက်ဝကတပ်ဖွဲ့ဝင်တွေရဲ့စူးစမ်းဖော်ထုတ်မှုကြောင့်ဖြစ်ပါတယ်အခုချိန်ကတော့နိုင်ငံနေဆက်ကနေကိုဗစ်ကပ်ရောဂါပိုးကူးစက်လာမဲ့အရေးအန္တရာယ်ရှိနေတဲ့အချိန်မှာနေဆက်တစ်လျှောက်မှာဝင်ရောက်လာနေတဲ့မြန်မာနိုင်ငံသားတွေကိုရော သူတို့ကိုလက်ခံနေထိုင်ခွင့်ပေးထားတဲ့ထိုင်းနိုင်ငံသားတွေရောဒီစဲဥတွေနဲ့အရေးယူသွားမှာဖြစ်ပါတယ်ဒီအတွက်မတင်ငါးကြားတွေ့မယ်ဆိုရင်ထိုင်းလူထုကသတင်းပေးကြပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖန်စီခံရတဲ့မြန်မာနိုင်ငံသားတွေကိုတော့ကဲယောဂါကာလနိုင်ငံတွင်တရားမဝင်ဝင်ရောက်လာမှုကဲယောဂါကာလနေမြေချက်တမ်းမှုပုံမှန်ကြည့်မြင်ဆောင်နှင်းငါးချောက်တုံးနဲ့သုံးမြင်ဆောင်နှင်းင ဒီနေ့ကတော့ဒီနေ့ကျွန်တော်တို့ရှိမယ်လို့သုံးသပ်ပါနေတာဒီပေးချောင်းနေပြီးလူကုန်ကူးမှုမှာဆက်နွယ်နေသူအားလုံးကိုဆက်လက်ဖို့တော့အရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ကျွန်မမအေးမှာထိုင်းမြန်မာနေစပ်ကနေသတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်း ထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ် ရုပ်မြင်သံကြား အစီအစဉ်တွေကိုတော့ နေ့စဉ်ည 9:00ကနေ 9:00 ခွဲအထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်း နားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
တိုင်းရင်းသားပါတီတွေရဲ့အခက်အခဲတွေကိုဖြေရှင်းနိုင်ရေးတိုင်းရင်းသားပါတီတွေလွှတ်တော်မှာပို့ပြီးပါဝင်လာနိုင်ဖို့လိုအပ်တယ်လို့တိုင်းရင်းသားပါတီတွေရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနာထွန်ပါ။တိုင်းရင်းသားဒေသတွေမှာလူမှုရေးပညာရေးစတဲ့ကွာခြားချက်လိုအပ်ချက်တွေအများကြီးရှိနေသေးပြီးဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့ဆိုရင်တိုင်းရင်းသ ြေကျမတို့ရဲ့မြေကျမတို့ရဲ့ဒေတာအခွင့်အရေးတွေကိုကျမတို့အသိဆုံးဖြစ်တယ်ဆိုတော့ကျမတို့တွေကဒီဒီမိုကရေစီကိုပေါ်ဆောင်ဖို့အတွက်ကတော့ကျမတို့တွေကမဖြစ်မနေကျမတို့ရွေးကောက်ပွဲဝင်ရမယ်ဆိုတဲ့အတိတ်စိတ်ဓာတ်နဲ့ကျမတို့ပြန်ရင်းမတိုင်းရင်းသားအပါတီအငယ်တွေကလည်းရွေးကောက်ပွဲကိုဝင်ရရှင်ပြန်ရချင်းဖြစ်ပါ
တိုင်းရင်းသားဒေသတွေမှာကြုံနေရတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာတွေနဲ့တိုင်းရင်းသားဒေသတွေရဲ့မြေယာအခွင့်အရေးတွေနဲ့ပတ်သက်ပြီးအဆင်မပြေမှုတွေအများကြီးကြုံတွေ့ခံစားနေကြရတယ်လို့ပြည်ထောင်စုပိုင်းအမျိုးသားအဖွဲ့ချုပ်ပါတီကကိုစလဲလောင်နန်းခမ်းချိုကပြောပါတယ
်ပြောရမယ်ဆိုရင်တိုင်းရင်းသားတွေကိုကာကွယ်ပေးခဲ့တဲ့ policy တွေကနည်းတယ်ပေါ့လေနော်ဒါအဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားတွေရဲ့ခွင့်ရေးပေါ့လေဒါတိုင်းရင်းသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးတာမျိုးလည်းရှိဘူးပြီးနောက်တစ်ခုကမြင်တာကဥမာပြထားလိုက်တဲ့ဥပဒေတော်တော်များများကလည်းဒီတိုင်းရင်းသားကိုအကောက်ခွဲပေးတဲ့ဥပဒေတွေကအရင်နဲ့တယ်အဲ့တော့တိုင်းရင်းသားတွေရဲ့အခက်ခဲကတိုင်းရင်းသားတွေတည်ဆုံးဖြစ်တယ်ဒီတိုင်းရင်းသားတွေ data တွေရဲ့အခြေအနေနဲ့ကိုက်ကီတဲ့ဒီမြေရဒီ delete ထုံးတမ်းမြေရစနစ်ကိုပြောရမယ်ဆိုရင်ဒါလိုချင်တယ်ဗောလေဒီ policy အတိုင်းဒါကျွန်မတို့တက်နိုင်ဆုံးစ조사ပြီးလုံဆောင်ပေးချင်
တိုင်းရင်းသား data တွေမှာဖြစ်နေတဲ့မြေယာပြဿနာတွေပညာသင်ယူနိုင်ခွင့်အခွင့်အလမ်းဆုံးရှုံးနေရမှုတွေဒေတာအလိုက်အလောက်ကိုင်းအခွင့်အလမ်းရရှိနိုင်အောင်ဆောင်ရွက်ပေးဖို့တိုင်းရင်းသားတွေရဲ့အခက်အခဲနဲ့စကားတန်တွေကိုအစိုးရကသိရှိနိုင်ဖို့အတွက်ဆိုပြီးတိုင်းရင်းသားတွေအနေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအားကိုးပြီးမဲပေးကြဖို့လိုတယ်လို့တိုင်းရင်းသားပါတီတွေနဲ့ကိုယ်စားလှယ်တွေကတိုက်တွန်းထားကြပါတယ်။လက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2020ခုနှစ်ရွေးကောက်ပွဲကြေညာစာတမ်းမှာတိုင်းရင်းသားများအရင်နဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍရဲ့အချက်9ချက်မှာတော့တိုင်းရင်းသားလူမျိုးတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေတွေနဲ့အညီတိုင်းရင်းသားအခွင့်အရေးကိုကာကွယ်ဆောင်ရှောက်သွားဖို့နဲ့ဒန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးတွေနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတိုင်းရင်းသားတွေရဲ့စာပေစကားအမှုပညာယဉ်ကျေးမှုရိုးရာဓလေ့ထုံတမ်းအမျိုးသားရေးလက္ခဏာတွေနဲ့သမိုင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရှောက်ရေးတဘောဝအရင်အမြင့်ကရရှိလာတဲ့အကျိုးအမြတ်တွေကိုဖက်ဒရယ်ပြည်ထောင်စုရဲ့မူနဲ့အတူဒေတာအလိုက်မျှတစွာခွဲဝေခန်းစားရရှိရေးစတဲ့အချက်တွေပါဝင်ပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရှင်မြန်မာနိုင်ငံတောမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုသံပတ်စဉ် podcast season ကနေကြိုဆိုပါရစေ။ဒီ season ကို Frontier မြန်မာနဲ့ Connection ရွေးရနေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့အေးရီယာမှာဒီတစ်ပတ်မှာတော့မွန်မြင်နယ်ကခြံစိုက်တောင်သူတွေဇီကနေကြားရတဲ့အတန်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။မင
်္ဂလာပါဆိုတော့တောင်မှာနောက်တော့
ဒီချန်ကကျမတို့အဖွားအဖွားလက်ချက်ကလေးအလောက်လက်ခဲ့တယ်။အခုကျမတို့လက်ချက်ရောက်တော့ကျမတို့လည်းဒီချန်ကိုပဲအမိပြုပြီးတော့စက်ပြိုရဲလုပ်ငန်းတွေကိုလက်စကင်လောက်လက်ခဲ့တယ်လေ။အခုလိုမျိုးဈေးထိုးကျတော့တော့မျိုးမကြုံဘူး
။ရင်းမျိုးနဲ့တောင်ပိုင်းခေါစာမျိုးကတမညာချန်နဲ့ရာတီဘောပြီးနှံချန်ရှင်မနေနေဖြစ်ပါရဲ့။သူ့ရဲ့တပီးချန်ကလည်းရရဲ့ဝင်ငွေတွေဟာဒီနှစ်မှာထိုးကျသွားတယ်လို့အစိုးရကပေးတဲ့ကိုဗစ်ချင်းတွေလည်းမရပါဘူး။တို့လိုပဲဝန်ပြင်းတွေကခြံဆိုင်သူအများစုဟာလည်းချင်းဝင်ရဖို့အခက်အခဲတွေရှိနေပါတယ်။ဒီဆောင်မကတော့ Moon News Agency ကဒလင်းသားဝန်ဆောင်မော်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ခေါင်းကားနဲ့တမတ်တက်ကလာလာ။ကားလည်းကလုံးလုံးသွားတယ်လေ
။ခက်ခဲတွေကအများကြီးပေါ့။လမ်းတွေပိုက်ထားတဲ့ဆိုတော့ပျက်စီးတွေတင်ပို့လို့မရဘူးပေါ့။တမရသည်တွေကအများကြီးများတယ်လို့လဲရင်လဲတယ်လို့ရောင်းလို့အဆင်မပြေတော့ပုတ်တူတယ်ခါတလေအလုံးကြီးတထောင်ခွဲလောက်ထွက်တယ်လောလောဆယ်တလုံးကို20ချက်နှုန်းနဲ့ရောင်းနေတယ်ပေါ့ဒီကိုဗစ်ကာလမှာအသွားလာတွေကတ်တက်ခံတရရတွေတည်ယူပို့ဆောင်ရေးမှာလည်းရက်ဆိုင်ထားရတော့ကျွန်တော်တို့လူတတိချင်ကိုအားထားနေရတဲ့ချမ်ပန်ရှင်တွေရဲ့စီဝါရေးချင်းတွေကအကောင်လုံးပျက်စီးသွားတဲ့အနေအထားရှိနိုင်တယ်ပေါ့
ဒါကတော့မွန်ပြည်နယ်ရေးချောင်းဖျားဒေသဖလန်ချောင်းဝကြီးရွာတမရတိစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းပြုနေတဲ့ချမ်းရှင်တူဖြစ်တဲ့နိုင်ချနာအင်ကပြောပြထားတာပါသူနေတဲ့မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းမြောက်ပိုင်းနဲ့ရေးချောင်းဖျားဒေသဘက်ကကြီးရွာတော်တော်များများဟာရာဘာကွန်တီမင်းကုတ်ဒူရင်တမရတိစားတဲ့ရာတီအတီးစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းပြုနေကြသလိုရေလုံငန်းကိုလည်းလုပ်ကိုင်နေကြတာပါရာဒီဘောတင်းနံတွေဟာဈေးကောင်းရချိန်ကိုစောက်ပြီးအချိန်ကြာကြာတိုးလောင်ထားလို့မရပါဘူး။ခြံကနေတဆင့်ဈေးကွက်တင်တာနဲ့ရောင်းထွက်မှခြံရှင်တွေအတွက်အမြတ်ကျန်နိုင်မှာဖြစ်ပြီးစိုက်ပျိုးဆဲအတွက်လည်းငွေကြေးပြန်လည်လည်ပတ်နိုင်မှာဖြစ်ပါတယ်။ကိုဗစ်ကာလမှာအသွားလာကတ်တတ်မှုတွေရှိနေတဲ့အတွက်ကြောင့်တစ်တီးကိုအချိန်မီမတင်ပို့နိုင်ပဲအသီးတွေပုတ်တိုးပြီးအလဟတဖြစ်သွားတဲ့အတွက်ကြောင့်ခြံရှင်တွေအရှုံးပေါ်နေရပါတယ်။ရေးမြုံနယ်မှာပြီးခဲ့တဲ့နှစ်ကလည်းတဘာဝဘေးအန္တရာယ်ကြောင့်ရေကြီးရေလွှမ်းမှာရေပြိုတာတွေခံခဲ့ရပြီးနေအိမ်နဲ့ဥယျာဉ်ခြံတွေအများအပြားပျက်စီးဆုံးရှုံးသွားတာကိုကြုံတွေ့ခဲ့ရပါတယ်။ဒီနှစ်မှာလည်းတီးနှံပေါ်ချိန်မှာကိုဗစ်ရောဂါကပ်ဘေးကာလနဲ့ထပ်မံကြုံတွေ့ခဲ့ရလို့ရာသီအလိုက်ထွက်တဲ့တစ်တီးဝလံစင်းနှုံးတွေကျဆင်းတာကိုထပ်ပြီးကြုံခဲ့ရပါတယ်။အရင်ကကွန်တီတလုံးကိုခြံရောင်းဈေးငွေနဲ့ကျန်20ရောင်းရပေမဲ့ဒီနှစ်မှာတော့တဝက်ဈေး30ကျလောက်သာရတော့တယ်လို့တမရတီးကိုလည်းတလုံးကိုငွေကျပ်20လောက်သာရတော့တယ်လို့ခြံဆိုင်တောင်သူတွေဆိုပါတယ်။ခြံဆိုင်ပြိုးရေးအတွက်အလုပ်သမားကြေးပေးပြီးမငားနိုင်တော့တဲ့အတွက်ကြောင့်အိမ်မှာရှိတဲ့မိသားစုတွေပဲဝိုင်းကူပြီးတော့ဆိုင်ပြိုးလာကြတာတွေလည်းရှိနေကြပါတယ်။ကွန်သီးနဲ့တမရတီးခြံပိုင်ရှင်ဖြစ်တဲ့နိုင်ချန်းတိန်ကတော့
လောင်ကလိုလာအနှမအားကတည်းကတိုက်ဖို့ဒါ
မနေ့ကရေပင်နဲ့ကြံရတော့ခြံတွေအများပြည့်စည်သွားတယ်။ရေစီးချက်တော့ကြောင့်ကွန်သီးပင်တွေတမရပင်တွေပြိုကျကောင်းတယ်မနေ့ကတန်းတွေကြောင့်ဒီနေ့မှအတိထွက်နေလာတယ်။နောက်ပြီးဈေးနှောင်းလည်းမနေ့ကလည်းမကောင်းပြန်တော့ကျွန်တော်တို့ပို့ပြီးတော့အကျက်တက်လာတယ်ပေါ့။
တင်းနံတွေကိုအဝေးပြေးလိုင်းတွေကနေတဆိတ်အခြားမြို့တွေကိုတင်ပို့ရတာဖြစ်ပါတယ်။ COVID-19 ကြောင့်ရေကနေမော်လမြိုင်နဲ့တိုင်းနယ်ပြည်နယ်အသီးသီးကိုပုံမှန်ပြေးဆွဲနေကြတဲ့ရင်လိုင်းတဝက်ကျော်လောက်ဟာကားမထွက်တော့ပါဘူး။အကျိုးဆက်အနေနဲ့ကတော့မွန်ပြည်နယ်မှာရာသီပေါ်တင်းနံတွေအများအပြားရောင်းမထွက်ပဲစုပြုံကြမ်းရှိနေသလိုခြံရှင်တွေတမကတိတိအဝယ်တိုင်တွေကလည်းငွေကြေးတွေအရှုံးပေါ်နေရပါတယ်။ရာသီပေါ်တင်းနံတွေကိုဈေးကွက်အတွင်းရောက်ဖို့ခြံရှင်တွေကတိတိအဝယ်တိုင်တွေကနေတဆင့်တင်ပို့ရောင်းချကြရတာဖြစ်ပါတယ်။ဖလန်ချောင်းဝကတတိအဝယ်တိုင်းမအိဖြိုးကတော့
မနာတို့တိုင်းမကူကြောင်းပ
ါဒီမှာကတော့ကွန်တီတမ်မြာတီဒွရင်တီမင်းကုတ်တီခြံထက်တီနံတွေအကုန်လုံးဝင်နေတယ်ပေါ့နော်ဒီကိုဗစ်ကာလမှာဆိုရင်တတိတွေတင်ပို့ရတာက3ပုံ2ပုံလောက်ကျသွားတယ်အရင်ကတမ်မြာတီအလုံး2000ပို့နိုင်တယ်ဆိုရင်အခုက9000လောက်ပဲပို့နိုင်တော့တယ်တောလာနေတာကြောင့်လဲပါမယ်ဒီကထွက်တဲ့တတိတွေကမော်လမြိုင်နဲ့ရန်ကုန်ဘက်ကိုပို့နေတာဆိုတော့ခေါမရောင်းရမကောင်းမှုဆိုရင်ဒီမှာလည်းအဆင်မပြေဘူးလေ
တတိအဝယ်တိုင်တွေကတော့ချမ်းရှင်တွေစီကနေဝယ်ပြီးပြန်တင်ပို့စရာလက်ဝယ်မရှိတာကြောင့်ရင်းထားတဲ့ငွေကြေးဆုံးရှုံးနေရတာဖြစ်ပါတယ်။အခုလိုရိုင်းရိုင်းလာပြီးဖြစ်တဲ့စီးပွားဖြစ်စိုက်ပျိုးရေး၊မွေးမြူရေးနဲ့ရေထွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေအပါအဝင် COVID-19 ကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်အချို့ကိုအစိုးရက COVID Fund အနေနဲ့အတုံးနှောင်း100,000,000,000နဲ့တစ်နှစ်ချင်းငွေထောက်ချေးပေးနေပါတယ်။ပထမအကြိမ်ချင်းငွေ100 billion ကို COVID တက်ရောက်မှုကြောင့်ထိခိုက်ခဲ့တဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအထယ်ချုပ်နဲ့ CMB ကန္တာနဲ့ဟိုတယ်ခရီးသွားကန္တာတွေကိုအဓိကထားထုတ်ချေးပေးခဲ့ပါတယ်။ဒုတိယအကြိမ်ချင်းငွေအတွက်ရှောက်လွှာတင်တာ200,000,000များလာပြီးလုပ်ငန်း100,000,000ရှိနေပေမဲ့မွန်ပြည်နယ်ကနေရှောက်ထားတဲ့လုပ်ငန်းရှင်300,000,000ရှိနေပါတယ်။မွန်ပြည်နယ်ကနေလျှောက်တဲ့သူနဲရတဲ့အကြောင်းရင်းကိုတော့မွန်ပြည်နယ်စီးပွားရေးလုပ်ငန်းရှင်အသင်းတာဝန်ခံဥက္ကဋ္ဌဦးဝင်းထိုင်ကအခုလိုပဲပြောပြထားပါဗျ။ည
တော့လေကလာအုပ်ရင်းနေကိုယ်ကဘတ်ဆွမ်းချုံမှာ
စီးပွားရေးလုပ်ငန်းရှင်တွေကဒီလိုချင်းငွေထုတ်လို့ရတယ်ဆိုတာကိုတိတ်မသိကြဘူး။နောက်တစ်ခုကစီးပွားရေးလုပ်ငန်းရှင်အများစုကလုပ်ငန်းလိုင်စင်တွေမရှိကြဘူး။အခွန်ဆောင်တဲ့လူတွေလည်းမရှိတလောက်နေတယ်။ဆိုတော့ချင်းငွေထုတ်ဖို့အခက်ခဲဖြစ်တယ်။
တီချင်းငွေအတွက်ရှောက်လွှာကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ကုန်တယ်များနှင့်စက်မှုလုပ်ငန်းရှင်များအဖွဲ့ချုပ် UMFCCI တိုင်းနယ်ပြည်နယ်ကုန်တယ်များနှင့်စက်မှုလုပ်ငန်းရှင်အသင်းယင်းနှိမ့်ညွှန်မှုနှင့်ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနနှင့်စက်မှုကြီးကြပ်ရေးနှင့်စစ်ဆေးရေးဦးစီးဌာနတွေမှရယူနိုင်ပါတယ်။ရှောက်လွှာနှင့်ပူးတွဲတင်ပြရမယ့်စာရွက်စာတမ်းတွေကိုတော့ UMFCCI နဲ့တိုင်းနယ်ပြည်နယ် CCI ရုံးတွေမှပြန်လည်တင်ပြရမှာဖြစ်ပါတယ်။online ကနေလဲရှောက်လွှာတွေရယူနိုင်ပြီးရှောက်နိုင်အောင်လုပ်ထားပေမဲ့နေဘက်ကလူတွေအနေနဲ့တိတာနဲ့နေပါသေးတယ်။ရေးမြွနယ်တောင်ပိုင်းခေါ်စာမျိုးကကွန်တီနဲ့တံမရတိခြံလုံငန်းရှင်တို့ဖြစ်တဲ့မနီနီကတော့
ကလက်ကလောက်ကိုကတောင်မှနောက်တော့
ဒီချင်ကကျမတို့အဖိုးအဖွားလက်ချက်ကလေးကလှုပ်လာခဲ့တယ်။အခုကျမတို့လက်ချက်ရောက်တော့ကျမတို့လည်းဒီချင်ကိုပဲအမိပြုပြီးတော့စက်ပြိုးရေးလုပ်ငန်းတွေကိုလက်စကင်လှုပ်လာခဲ့တယ်လေ။အခုလိုမျိုးဈေးထိုးကျတော့မျိုးမကြုံဘူး။အခုလိုမျိုးဆိုရဘက်ကချင်းငွေထုတ်ချီးပေးနေတယ်ဆိုတာသိပေမဲ့လည်းဒီဘက်ကတော့ရှောက်လို့မရောက်တဲ့တော့ကြောင့်ချင်းငွေထုတ်ချီးဖို့အဆင်မပြေသလိုလုပ်ငန်းလှိုင်စင်မရှိတဲ့ရဲ့ပြီးတော့အခုမဆောင်ထားတာရဲ့ကြောင့်ချင်းငွေထောက်ဖို့ကအခက်အခဲရှိတယ်ဗောလေ
အခုထောက်ချေပေးတဲ့ချင်းငွေတွေဟာသူ့ရဲ့တတ်မှတ်ချက်အတိုင်းအနည်းဆုံးလုပ်ငန်းလိုင်စင်2နှစ်ရှိပြီးလုပ်ငန်းအခွန်2နှစ်စောင့်ထားတဲ့သူတွေကိုပဲထောက်ချေပေးမယ်ဆိုတဲ့စည်းကမ်းချက်တွေချမှတ်ထားတာရှိတဲ့အတွက်ကြောင့်လုပ်ငန်းလိုင်စင်မရှိသေးတဲ့လူတွေအတွက်တော့စီးပွားရေးလုပ်ငန်းရှင်အသင်းအနေနဲ့ဘယ်လိုမှလှုပ်ဆောင်ပေးလို့မရဘူးဖြစ်နေတယ်လို့ဦးဝင်းထိန်ကပြောပါတယ်တကဘာလုံးကရင်ဆိုင်နေရတဲ့ COVID-19 ရောဂါဟာအခုဆိုရင်ဒုတိယလှိုင်းအနေနဲ့မြန်မာနိုင်ငံကိုပြန်လည်ရိုက်ခတ်နေပြီဖြစ်တဲ့ကြောင့်ပထမလှိုင်းပြီးပြန်လည်ဖြေလျှော့ပေးထားတဲ့အသွားအလာကတ်သတ်မှုတွေစည်းကမ်းချက်တွေဟာပြန်လည်တင်းကျပ်လာနေပြီဖြစ်ပါတယ်။ဒါကြောင့်မွန်ပြည်နယ်တာမကတနင်္ဂနွေလုံးကစိုက်ပျိုးရေးအတွက်ထောက်ကုံတွေလှုပ်လှုပ်လှက်လှက်တင်ပို့နိုင်ဖို့ဆိုတာကလည်းခက်ခဲနေအောင်မှာဖြစ်ပါတယ်။အစိုးရဘက်ကချင်းငွေထုတ်ယူဖို့ကလည်းလိုအပ်ချက်တချို့ကြောင့်ရှောက်ထားလို့မရတဲ့အတွက်ကြောင့်ရှင်းနှစ်မှာဆက်လက်ရပ်တည်ဖို့ကအတော်လေးကိုရုံးကနေရပါပြီ။ချိုင်းအေက20ထဲကရာတီပေါ်တီးနှံတွေဈေးကောင်းမရတော့တဲ့အပြင်မပုတ်မသွားခင်မှာရောင်းထွက်ဖို့တောင်မနေစူးစမ်းနေရပြီဖြစ်တဲ့ချမ်းရှင်မနီနီကတော့
ဒီယောဂါကဒီတိုင်းမဆွတ်တော့နိုင်မယ်ဆိုရင်ကျမတို့လည်းခက်ခဲအများကြီးတွေ့နိုင်တယ်။ဘယ်လိုပြောရမလဲဆိုရင်ခြံထွက်တဲ့တစ်တီးတွေကွန်ဒီကစပေါ်လေဈေးကောင်းမရဘူး။ဈေးကောင်းမရတော့နောက်နှစ်ဆက်လောက်ဘုရားအရန်ခက်ခဲဖြစ်တယ်လေ
အခုတည်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနဲ့မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဘောဆမဒို့အတန်ကအေးအောင်ဇာနီနဲ့ဒန်ချင်းစတို့ဖြစ်ပါတယ်နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
လာပါခင်ဗျာ VOE American တန်ကနေပြီးတော့ဆက်လက်အတန်းလွှင့်နေပါတယ် COVID ကာယောဂါကန့်သတ်မှုအခြေအနေတွေကြောင့်ရခင်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာစနေညစနေဝိုင်းအစီအစဉ်နဲ့အစားထိုးတင်ဆက်နေပါတယ်ဒီကနေ့ညမှာတော့ Bangladesh က Rohingya ဒုက္ခသည်တွေကိုပို့မယ်ဆိုတဲ့ Basancha ကျွန်းကိုဒုက္ခသည်ခေါင်းဆောင်တချို့တွားရောက်လေ့လာခဲ့တာနဲ့ပတ်သက်လို့အခြေအနေတွေကိုအသေးစိတ်ဆွေးနွေးမေးမြန်းထားတာကိုတင်ဆက်ပေးပါမယ်ကျွန်တော်တားညဦးပါတောင်ဆက်ချခုနှစ်မှာဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကပြည်ပခါတွေကြောင့်ဒေသအတွင်းရိုဂျာတင်ကနာလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခေလုံထွက်ပြေးသွားကြရမှာဒီဒုက္ခသည်တွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စဟာအင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အတော်လေးခေါင်းဆားစရာအခြေအနေလို့ပြောရမှာပါမြန်မာဆွေရဘက်ကတော့ရိုဂျာ၃နှုန်းကိုလက်မခံပေမဲ့ဒီဒုက္ခသည်တွေကိုနိုင်ငံသားဟုတ်မဟုတ်စီစစ်လက်ခံသွားမယ်လို့နိုင်ငံတကာကဂတိကွေတွေပေးထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေဘက်ကအခြေအနေကြောင့်ရောလက်ရှိကိုဗစ်ကာယောဂါအခြေအနေတွေကြောင့်မှာပြန်လည်လက်ခံရေးအစီအစဉ်တွေနှောင့်နှေးနေရဆဲဖြစ်ပါတယ်ဒီချင်းဒီအောက်မှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီဒုက္ခသည်တွေကိုလူသူအယောက်ပေါက်ဝေးတဲ့ Basancha ကျွန်းကိုပို့ဖို့ပြင်နေပေမဲ့ဒုက္ခသည်တွေရဲ့ဆန္ဒမပါဘဲနဲ့လည်းပြောင်းရေးအစီအစဉ်ကမဖြစ်ပါဘူးဒါကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့ဒုက္ခသည်တွေတက်ကကုစရေတချို့ခေါ်ယူပြီးတော့အဲ့ဒီ Basancha ကျွန်းရဲ့အခြေအနေကျွန်းပေါ်မှာဒုက္ခသည်တွေနေနိုင်အောင်အာဏာပိုင်တွေဘယ်လိုပြင်ဆင်နေသလဲဆိုတာတွေကိုသူတို့လိုက်လံပြခဲ့ပါတယ်အခုဒီစနေဝိုင်းမှာတော့ကျွန်းပေါ်တွားရောက်လည်လာခဲ့တဲ့အခြေအနေနဲ့နောက်ဆက်တွဲတွေကိုဆက်သွယ်မေးမြန်းထားပါတယ်။အခုရင်းဆုံးဒီကျွန်းကိုကိုရိုင်းကူကျတွားရောက်လည်လာခဲ့တဲ့ဘလုကာလီဒုက္ခသည်စခန်းကအမည်မဖော်လိုတဲ့မော်လီဝီဆီယာတူနဲ့ရင်စကားပြောကြည့်ပါမယ်။သူဟာအာရကန်ရိုင်ဂျာယူနီယံရဲ့ယာယီတာဝန်ခံတူလည်းဖြစ်ပါတယ်။အဲ့တော့ရင်းဆုံးတော့ဘလုပုံစံမျိုးနဲ့ရွေးချယ်ခံပြီးတော့အဲ့ဒီကျွန်းကိုတွားရောက်လည်လာရေးအစီအစဉ်မှာပါပစ်ခဲ့တယ်ဆိုတာဖြေပြပါခင်ဗျာ
။ကန်နန်မှာအမေချာမန်တကူရှိကြတယ်ကန်နန်မှာကိုကူရာကရောက်ရှိပါတယ်အဝဆူရာကန်တာရာအဆူရာကန်တာရာကိုကူရာကရောက်ရှိပါတယ်သူကနာမည်ကျွန်တော်နာမည်ကိုအရေးရှိပြီးတော့ဟိုတော့ဟိုမှာတင်ပြလိုက်တယ်လေအဲကျွန်တော်ကိုခေါ်တယ
်ဟုတ်ကဲ့
ကျွန်တော်ခေါ်ပြီးတော့ကိုကဟိုကကွန်မြူနတီတိကလုံးနေလို့လုံးနေတယ်လူပုဂ္ဂိုလ်တွေရောပါအဲ့ဒါကြောင့်မလို့ဘာကျင်စားဆောရှင်းမှာဆောမယ်လူတဲမှာကျွန်တော်ကိုကျွန်တော်တင်ပြလိုက်တယ်ဘာကြောင့်ဆိုလေဆိုတော့ကနအနေနဲ့ကနဝကွန်မြူနတီကမှာအစ်တာပြစ်စာဝဝမှာကနကဝန်ဟိုကဆိုတော့ကဲပုဂ္ဂိုလ်တယောက်အနေနဲ့ကနတော့ဟိုတာပူလုံးနားလေးနဲ့လူတယောက်အနေနဲ့ကနကိုတည်ပြီးတဲ့ကနအဲ့ဒီနေ့မှာကနတော့အားမဖြစ်ဘူးကျွန်တော်အဲ့ဒါဆိုကျွန်တော်ဟိုကကွန်မြူနတီကိစ္စပြနေလို့ကျွန်တော်သွားလို့ရမယ်ကျွန်တော်သွားမှာပါလို့ဖြစ်ပြီးတော့ကျွန်တော်ဟောလာပြလိုက်တယ်
အဲ့တော့အခုသွားတဲ့အခါမှာသွားလေ့လာတဲ့အခါမှာဘင်္ဂလားဒေ့ရှ်ကဘာနဲ့လိုက်ဖို့လဲဘယ်သူတွေပါပါသေးလဲအာနာပိုင်ဒီဘက်ကဘယ်သူတွေပါသေးလဲခင်ဗျအာ
နာပိုင်ကျွန်တော်ဟိုကဒီမှာတနစ်ကမ်းဖြစ်တယ်တနစ်ကမ်းမှာကျွန်တော်ကိုဟိုကကရဲကျူပြီးမှကျွန်တော်ခေါ်တယ်ဘုံလာပြီးလဲလာပြီးတော့မခေါ်ရဲအဲ့ဒီမှာကျွန်တော်ဟိုကပဆွေရဲ့အန်ဂျီရက်နဲ့ကျွန်တော်ကခေါ်ရဲတက္ကလေးပါလာခဲ့အဲ့ဒီမှာကျွန်တော်ဖမ်းကျွန်တော်တို့ကတရားဝင်အနေနဲ့ပြောပြလိုက်တယ်ကျွန်တော်တို့ကအဲ့ဒီအိမ်နဲ့ကျွန်တော်ပိုဖီရိုနဲ့တကယ်လို့မတော်တယ်တော်ပြီးတော့ညာတင်းစကဲမှာကျွန်တော်တွားနေတယ်တွားနေပြီးတော့ကျွန်တော်ကဘုံမှုဒအစောကြီးနန်းနာတွေကွဲလို့မှကျွန်တော်ကိုခင်ဗျားတို့မှကကာစာဖီကာစီရမယ်အဲ့တော့ဒီလိုမှကျွန်တော်ညာနေပြီးမှတင်းအဲ့ဒီမှာစားတယ်စားပြီးတော့ရနေနန်းနာတွေကွဲမှကျွန်တော်ကိုအဲ့ရကလို့ပြီးတော့ကျွန်တော်ကိုကားကိုကားလာတယ်ကားလာပြီးတော့ကားနဲ့ပြီးကားနဲ့ပြီးကားကပြီးမှနဲ့ဆရာနဲ့ဆရာအဲ့ဒါကဥစ္စာလူကျိုးရပါတယ်အနာပါန်ပကသက်ကပါတယ်ရေပါတယ
်ရိုဂျာကိုစလေစုစုပေါင်းဘယ်နှယောက်ပါလဲခင်ဗျာတွားလိလာဖို့အတွက်က
ကျွန်တော်လက်ဆယ်ပါရောက်လက်ဆယ်ပါအဲ
့တော့ဘလုကာလီစခန်းကလည်းပါတယ်နောက်တခြားစခန်းကလည်းပါသေးတာပေါ့
ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့တော့ဟိုကိုရောက်သွားတဲ့အခါမှာအဓိကအာနာပိုင်ဒီဘက်ကတစုံတရာပြောလာဆိုတာဘာများရှိပါလဲခင်ဗ
ျသူတို့ပြောတာဒီလိုပါဒီမှာကနာရောလူကအကူကလည်းမွေးတယ်သခင်ပေါ်လာခိုးပါလာတယ်အဲ့ဒီမှာရန်နေရချင်းတယ်အဲ့ဒီမှာနေရချင်းတယ်သခင်ပေါ်လာတော့အဲ့ဒီကျွန်တော်ကဒီမှာသူလူသခင်ယူလာမယ် ယူလာသူရချင်းရင်ဆောက်တဲ့ဟိုမုံတန်းတန်ရပြင်းရင်ဆိုင်ကလုံးဟိုကအဲဆိုင်ကလုံးမုံတန်းတန်ရပြင်းရင်ဟိုကသူနေဖို့ဟိုကခဲခဲနဲ့ရင်ဆောက်တယ်လက်ခဲအဲကနာလို့ရင်ဆောက်ဒီဘောကဒီရပါလေးစောပြေးရင်ဒီရပါလေးစောပြေးတယ်ဟိုတင်စားကြည့်လိုက်အဲ့ဒါကလုံးနဲ့ကျွန်တော်ကိုအဲ့ဒါကိုဖျားလိုက်တယ
်ခုမှသူတို့လှုပ်ထားတဲ့အနေထားကအဆောင်အုံတွေကခုနဆက်ကလုံးမုန်တိုင်းကကဟိုအကောက်ွယ်ယူတဲ့အဆောင်အုံတွေစေးုံစေးကန်းနေပြည့်ပြည့်စုံစုံရှိနေပြီလားအဆောင်အုံတွေက
အဆောင်အုံတွေဟိုကပြည့်ပြည့်စုံစုံဆိုတော့ရှိတော့ရှိတယ်ရှိတော့ရှိတော့ဆိုတော့ကျွန်တော်ဖျားလိုက်တယ်ဟိုစေးုံနဲ့ဟိုဆက်ကလုံးမုန်နဲ့ကဲတဲ့အဲ့လေကတော့တော့အဲ့ဒီနဲ့ကပုံပြန်တဲ့
အဲ့တော့လူနေရက်ွက်တွေလူနေဖို့နေရာတွေစောက်ထားတာကတော့တော်တော်များများရှိပြီလားတော်တော်ပြည့်ပြည့်စုံစုံရှိပြီလား
အဲ့ဒါစောက်ထားတာရင်ကလုံးမှာအပဲတော့ဥစားရင်ရှင်းလုံးအပဲတော့ရင်ရှင်းလုံးဒီတော့ရှင်းလုံးအဲ့ဒါကလုံးမှာတက်ဆင်းနဲ့ချောင်းလုံးအဲ့ဒါသူတို့ဘဲတော့ဥစားအဲ့ဒါစောက်ထားတဲ့အဲ့ဒီတက္ကမလေးရောနေရာမယ်လို့ပြောတယ်တဲ့မှာအဲ့ဒါဒီကနေသူဒီကကူအမခဲအဲ့ဒါဒီကကူမှလည်းရောက်ရရဲ့အဲရမယ်နေရမယ်အဲ့ဒါအခန်းတစ်ခန်းမှာဒီနလုံ
းဟုတ်ကဲ့အခန်းဆိုလိုတာကအခန်းတစ်ခန်းအခန်းတစ်ခန်းကြီးစီမှာလူပနည်းအောင်ထားမယ်ဆိုရဲတတ်မှတ်ချက်ရှိတာပေါ့မိသားစုလိုက်မဟုတ်ဘူးပေါ့အ
ဲ့လောရမိသားစုအောင်မိသားစုပူပြန်ရအောင်လို့ပူပြန်မယ်လို့ပြောတယ
်ဟုတ်ကဲ့အခန်းပူပြီးမှာပေါ့နော်ဆိုတော့အခန်းလုံးနေနဲ့ထားတာပေါ့အဲ့တော့ตั้วပြီးတော့လေးလာရသလောက်ဆိုလို့ရှိရင်ตั้วဖို့အဆင်ပြေနိုင်လားနေဖို့ထိုင်ဖို့အဆင်ပြေနိုင်လား
ကျွန်တော်ตั้วဖို့အဆင်ပြေနိုင်လို့မတင်ပါဘူးကျွန်တော်အဲ့ဒီမှာตั้วဖို့ခရီးလေးအဆင်ပြေနိုင်လို့မတင်ပါဘူးဒါကြောင့်လို့ဆိုတော့သူတို့တော့ဝီးတယ်ဦးရကားနဲ့ငါဟိုကခုနနာရီဖြေရတယ်ဟိုကားမောင်းနဲ့သုံးလာရီခွဲပြီးဖြေရတယ်ဟိုဖြေရတယ်အဲ့ဒါကြောင့်တော်တော်လေးဝေးနေတာမှာအဲ့တော့ကျွန်တော်အဆင်ပြေလို့ကျွန်တော်မတင်ပါဘူးကျွန်တော်ဒီလိုဟိုလည်းမတင်ပါဘူ
းအာစာရတော်ရဲ့နေထိုင်အတွက်သူတို့ဘာစီစဉ်ပေးမယ်လို့ပြောပါလဲအဲ့ကျုံးမောက်ရောက်လို့ရှိရင
်စာရတော်ရဲ့ဆိုတော့သူတို့ဒီမှာရိတ်ကပ်ပြီးတယ်ဆိုတော့ဒီမှာလည်းရိတ်ကပ်ပြီးအခန့်သူပုံမှန်ပြင်းတယ်အခုကဒီမှာကျွန်တော်ဝန်ကြားဒုက္ခဆက်ကဲမှာပြင်းတယ်လို့အဲ့ဒီမှာလည်းပြင်းတယ်အဲစိုက်ကင်းလို့ရတယ်သူတို့ပြောလို့ပြောတာပါပြောလို့ပြောတာပါစိုက်ကင်းလို့ရမယ်ကငါမမလို့ရတယ်သဘောဆိုင်လို့ရတယ်အဲ့ဒါပါလားကျွန်တော်ကိုသူပြောထားတယ
်အဲ့တော့ကိုနုကပလန်တို့လိလာတလောက်ဆိုလို့ရှိရင်စာရေးတောက်ရေးကရောတကယ်တမ်းသူတို့ပြောသလိုအဆင်ပြေမဲ့အနေထားရှိလား
ပြောသလိုအမြတ်ကမရှိတာ
ဟုတ်ကဲ့ဘာဖြစ်လို့လဲခင်ဗျအ
ဲ့ဒါငါမွေးမယ်လို့ပြောတာငါမွေးလို့မွေးမယ်လို့မွေးမယ်လို့လောလောရတယ်ဆိုလို့သူပြောတယ်ကျွန်တော်ငါမွေးလို့ဆိုအဲ့ဒါကျွန်တော်လူတရားဒီမှာငါမွေးလို့အဆင်ပြေမှာမဟုတ်ဘူးငါမွေးလို့ဘယ်မှာကျန်တကူပေါ်လာတာကိုအဲ့ဒီမှာကျန်တော့ဟိုကအဲဂူဒီဟိုကအဲအပြည့်ရပါလေဟိုကမထည့်ပြီးဘူးအဲ့ဒီမှာဟိုကပူဇင်းကဲလို့ဖို့ဟိုငားမွေးမလို့ဖို့အဆန်ပြေမှာမဟုတ်ဘူးဆပ်ပါဆိုင်လေးရမှာမဟုတ်ဘူးအပ္ပေသူတို့အဲ့ဒီမှာဘဲကဟိုကမြေတကူရှိတဲ့အဲ့ဒါကိုသူကဆာဗိုဖိုလင်းမလို့ကျွန်တော်တင်တယ်အဲ့ဒီမှာနေရာလက်သိကြီးတာမဟုတ်ဘူးအဲ့ဒါကြောင့်မလို့အဆန်ပြေမှာလက်မတင်ပါဘူး
โอเคအဲ့တော့ဆိုလိုရကစပါးဆိုင်လို့ငောင်းမွေးဖို့ဒီစီးပွားရေးလုပ်ငန်းတွေလုပ်ဖို့တကယ်တမ်းအဆင်ပြေမဲ့လက္ခဏာမရှိဘူးပေါ့เนาะအဲ့တော့
လက္ခဏာမရှိဘူးမရှိဘူ
းအခုအဲ့မှာရောက်နစ်နေပြီးသားလူအယောက်300လောက်ရှိတယ်လို့ကြားပါတယ်ဆိုလိုရကသူတို့ဟိုတလောကဆက်လီတွေနဲ့မိလာတာကိုပြန်အပ်တဲ့ခါမှာအဲ့လူတွေထားထားလို့ရှိပါတယ်အဲ့လူတွေနဲ့တော့တွေ့ခွင့်ရတယ်လို့သိရပါတယ်အဲ့လူတွေကတော့ဘာပြောကြလဲခင်ဗျအ
ဲ့လူတွေကသူတို့ပြောတယ်သူတို့ဆဲဒုက္ခတွေပေါ့မလဲရောသွားတော့လူတွေအဲ့ဒီမှာသူတို့ဟုတ်ကဲ့ဆက်တာတက်ဆက်တာဒီနေ့မှာကားခဲ့တယ်အမျိုးသမီးနဲ့သူတို့ကိုယ်တည်းကိုယ်ပြီးတော့ကားခဲ့တယ်သူတို့ပြောတာလုံးဝမနေချင်မမိပါနေလို့နေလေရမှာအမြတ်ကမရှိဘူးကျွန်တော်လည်းကျွန်တော်မိသားစုနဲ့ကျွန်တော်နေချင်တယ်ကျွန်တော်မိသားစုလာရင်လည်းကျွန်တော်မနေဘူးမိသားစုနဲ့ကျွန်တော်လာမှာမဟုတ်ဘူးမိသားစုနဲ့ဟိုကဒီမှာလာတော့ကောင်းမလို့မဟုတ်ဘူးကျွန်တော်လုံးဝမနေချင်ဘူးကျွန်တော်ကအတူတူခေါ်ယူတော့ပါကျွန်တော်ကဒီလိုလင်းလင်းလင်းပြီးပြီကျွန်တော်ကကနာရောဒီမှာစားပြီးတော့ကနာရောမတော်နဲ့ကတူဒီကျွန်တော်ကနာရောလာတော့ဒီမှာကနာရောအကီကိုကိုရောတော့ပါဒီဒီမှာကျိုးမာတယ
်သူကလည်းမနေချင်ဘူးပြန်လိုက်ချင်တယ်အခုလိုနဲ့ပြန်လိုက်ချင်တယ်ဆိုတော့အခုဘာပြောခဲ့ကြလဲ
လောလောဆယ်ကကျွန်တော်သူတို့ကိုကျွန်တော်ဆုံးမတယ်လောလောဆယ်နေလိုက်တော့ဒီမှာကသူကတော့သူကစီစဉ်နေတဲ့သူဆုံးသွားလိမ့်မယ်လောလောဆယ်ကနာရောဟိုကမအောင်နဲ့မငုံနဲ့တော်တော်ငုံနေကြတယ်တော်တော်အောင်နေတယ်တကယ်လည်းပါဒီဒီမှာကျွန်တော်ကမာတယ်
ဟုတ်ကဲ့အဲ့တော့အဲ့ကျူးမသွားတာကကန်းကနေပြီးတော့ဘလောက်ချက်ချာမော်တော်နဲ့သွားရလဲအဲ့ကျူးပေါ်ဘူ
းမော်တော်နဲ့ကျွန်တော်ဟိုက3နာရီကျော်လောက်ကျွန်တော်စီးရတယ
်မော်တော်နဲ့3နာရီလောက်စီးရတယ်အဲ့တော့ဆိုလိုတာကအဲ့နီနီနနာပတ်ဝန်းကျင်ကန်းချီမှာဖြစ်ဖြစ်တခြားဘင်္ဂလားဒေ့ရှ်ဘက်ကဂျေးရွာတွေဒေသခံတွေအဲ့လိုမျိုးတွေသူတို့လူရင်နဲ့ကောနီးရလား
မနီးတော့ဘူးတော်တော်ဝေးနေတယ်တော်တော်ဝေးနေပါ
အဲ့တော့စခန်းကြီးကတီးကြဤလူတက်တက်ကြီးဖြစ်နေတာပေါ့နော
်ဟုတ်ကဲ့တက်တက်စီဇန်ကြီးနေတာပ
ါလုံချုံရေးအနေထားရောသူတို့လုံချုံရေးချထားတာတွေပဲလုံမှလားလုံချုံရေးနေရှိနေလား
ရဲရှိတယ်လို့ပြောတယ်စခန်းကျွန်တော်မပြောလိုက်ဘူးကျွန်တော်တို့ဒီနေ့ရဲစခန်းကြီးလည်းသူတို့ပြောတယ်ကျွန်တော်မပြောလိုက်ဘူ
းဟုတ်ကဲ့
စခန်းဘယ်မှာမလဲကျွန်တော်ကျွန်တော်မပြောဘူ
းအကယ်၍ပစံကြားကျုံကိုဒီရန်ဂျာကိုပို့မယ်ဆိုရင်ဒီလူတွေအတွက်တခြားလူတွေနဲ့အဆက်အသွယ်ရအောင်လို့ပုံမှန်အဆက်အသွယ်ရအောင်လို့ကောလုပ်ပေးမယ်လို့ပြောလာအဆက်အသွယ်လုပ်နိုင်မယ့်အနေအထားရှိလားဟိုဆွေမျိုးတွေနဲ့
ဒီခါကျလို့ရမလို့ပြောတယ်ဒါပေမဲ့ရလာမရလာဆိုတော့ဆီရမလို့ရှိတယ်အဲ့ဒါဆိုတော့ဒီကမယ်တော့ကျတော့ပြောလို့ပြောလိုက်လို့ကျတော့ဟိုကဟိုသူမျိုးသားချင်းချင်းနဲ့ဟိုကဆက်ဆက်လို့ရတယ်အဆက်ကြာတော့အဆန်ပြန်လို့ပြင်လို့ဆိုတော့ပြောလိုက်တယ်
အဲ့တော့စခန်းကိုပြန်ရောက်လာပြီကျန်တဲ့ဒုက္ခတွေရောဒီအခြေအနေနဲ့ပတ်သက်လို့ရှင်းပြတာမျိုးတွေဘာတွေရှိပါလား
တဝန်းချင်းကျွန်တော်ကနေလိုက်တယ်ကျွန်တော်ကဟိုမှာသွားတယ်အမြတ်ကဘယ်လိုရှိတယ်အဲ့ဒါကိုကျွန်တော်ကိုရှိလိုက်တယ်အဆန်ပြေမလားအဲ့ဒါကျွန်တော်ပြေးလို့တယ်နေလို့ကျွန်တော်ပြောလိုက်တယ်ကျွန်တော်ကဘောဘောအကွာလောလောဆရာကျွန်တော်ကိုဘာညာတကူမကောင်းမှုဘာညာပြောလိုက်ရင်တကူနဲ့တကူပြေးလာမှာဆိုလို့ကျွန်တော်ကဟိုကအဲ့ဒါကျွန်တော်ကပြောလိုက်တာမရှိဘူးဒါအမေကျွန်တော်ဟိုကစုံစမ်းတင်စီတဲ့သူကိုပြောတယ်ကျွန်တော်ကမလားဆိုတာကျွန်တော်မတော်ဘူးကျွန်တော်မတော်ရှိမှကျွန်တော်ကစံပြေမလို့မဖြစ်ဘူးလားပြောလိုက်တယ
်ဟုတ်ကဲ့ကြံတဲ့ဒုက္ခတွေတွေကရောသွားလူစိတ်ရှိတဲ့လူတွေရှိပါလားသွားခြင်းတဲ့လူတွေရှိပါလား
အဲ့ဒါရောကျွန်တော်ပြောလိုက်ရမှာပဲရမလဲကျွန်တော်ပြောသွားမယ်လို့အရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်လူရရဲ့ပညာနဲ့ပညာမရှိဘူးအသိဉာဏ်မရှိဘူးဒါကသူတို့ကဒီမှာလို့လို့ရတယ်ဟိုလည်းလို့ရတယ်အဲဒါကျွန်တော်ဟိုကလာချန်ပီယံလို့ပြင်းနေတာရဆိုလို့အဲ့ဒါကျွန်တော်ဟိုကအဲ့ဒါလာပါပြီတော့သွားနေသွားနိုင်တယ်ဒါပေမဲ့ကျွန်တော်လူရအဆင်မမရှိဘူးဒီမှာကဘောတော့ကတဲ့ကျိုးမငွေရပါတော့ဟိုအတက်တဲ့ချုံတွနေရတယ်အဲ့ဒါကျွန်တော်ဒီမှာအတက်တဲ့ချုံတွနေရတဲ့အချိန်မှာအဲ့ဒီမှာဆက်ပြီးလို့ပြင်းနေစီဆိုရင်သူတို့အောင်တယ်ပြောဒီမှာသွားရချန်ပီယံလို့မလို့ပြောတယ်အဲ့ဒါဆိုသွားရင်ကောင်းမလားမသိဘူးသွားရင်ကောင်းမလားအဲ့ဒါသူကသွားကောင်းကောင်းနိုင်တယ်ဒါပေမဲ့ပြည်စီလို့ကျွန်တော်ပြောလို့ရမှာမဟုတ်ဘူ
းဟုတ်ကဲ့အဲ့တော့တချို့သွား
ပြည်စီလောက်ကကျွန်တော်ပြည်စီလောက်ကလောကသွားမှလည်းမပြင်းပါဘူ
းဟုတ်ကဲ့သွားခြင်းနဲ့လူတချို့ရှိကောင်းရှိနိုင်တယ်ပေါ့နော်တဘောကတော့အဲ့တော့ဆိုလိုတာကအဲ့တော့အာနာဘင်္ဂလားဒေ့ရှ်အာနာပိုင်နေကတော့ဒီရွန်ဂျာဒုက္ခတဲ့စခန်းထဲကလူတွေကိုအဲ့ဘက်ကပြောင်းမှုအတွက်အတင်းပြင်ဆင်တာမျိုးတွေရောရှိပါလား
အဘူလာလာဆရာကကျွန်တော်ကမရှိပါ
စခန်းထဲမှာအခုကလူကြီးရလဲခုနကပြောလို့လူကြီးရလဲများနေပြီပြောင်းခိုင်းမယ်ဆိုတဲ့ဟာမှာအာနာဘိနေဘက်ကပြင်းနေစင်တဲ့အရေးအယောင်တွေပြင်းနေစင်တဲ့ဟာတွေမျိုးတွေရောရှိပါလားပြောင်းမှုရှိဖို့အတွက
်အဲ့ဒါတော့ပြောဖို့နည်းနည်းကတ်တယ်သူတို့ဟိုကအခုကင်စီရုကံရုံကတဲ့ကတဲ့ဒီကပြောင်းမှစီပြောင်းမှစီဒီမှာလူများတယ်ချင်းတယ်အဲလူတော့ပါလာရဲအဒီမာနီမနီနိုင်မှုပြန်နေအချင်းတယ်အဒီမာလည်းကြောင်းမလို့ဒီမှာဖွဲ့ပြောမှဆိုရင်ကျွန်တော်ကအဒီမာမပြောင်းပြီးတော့ကျွန်တော်ဟိုကကျွန်တော်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ဆူရာရဲ့မန်ဒိုင်းလက်ဖက်နီးလက်ဖက်ရဲ့ဖင်နာလဲနားဖက်အဲ့ဒါမှမန်ဒိုင်းအဲ့ဒီနေရာကဘင်္ဂလားဒေ့ရှ်မှာတောက်တဲ့နေရာအများကြီးရှိသေးတယ်အဒီမာမန်ဒိုင်းလေစံကလေလေစံမီအဲ့ဒီကလည်းကောက်တဲ့မှာအများကြီးရှိသေးတယ်။စင်းနေတော့အဲ့ဒီမှာသွားရင်ပိုကောင်းမလို့ကျွန်တော်အဲ့ဒါပဲမြင်တယ
်။မိုင်းတိုင်း55အဲ့ပတ်ဝန်းကျင်မှာနေလို့ရတယ်ဆိုတဲ့သဘောလား
။ဟုတ်ကဲ့ပါဟုတ်ကဲ့ပါ။
အဲ့တော့ဆူလာကဒီနေရာမှာလူတအားများနေလို့ရှိရင်ဘင်္ဂလားဒေ့ရှ်နေဆက်နောက်ထပ်မိုင်းတိုင်း55အဲ့ပတ်ဝန်းကျင်မှာနေလို့ရတဲ့နေရာတွေရှိတယ်။အဲ့ကိုရွှေ့ကျင်တယ်ဆိုတဲ့သဘောလား
။ဟုတ်ကဲ့ဒီမှာနေရာရှိတယ်ဆိုရင်မိုင်းတိုင်းလေစံမီလေစံကလေစံကနားဆက်ချက်အဲ့ဒီမှာနေရာအများကြီးတော့ကဲမရှိတော့ကဲတောင်းရှိတယ်အဲ့ဒီမှာဒီမှာတကယ်လို့မလို့ဟိုအစည်းလိုက်ရင်အဲ့ဒီမှာပြောင်းလိုက်ရင်ဒီအဲ့ဒီမှာပြောင်းလိုက်အဲပြောင်းလိုက်ရင်ကောင်းမယ်လို့ကျွန်တော်ပြော
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကပြန်လည်လက်ခံရေးမြန်မာပြည်မှာပြန်လည်လက်ခံရေးသဘောတူညီချက်နဲ့လုပ်နေတဲ့အစီအစဉ်တွေရှိပါတယ်အကယ်၍များကိုဗစ်ကာလအကျတဲ့နည်းနည်းလေးကျော်သွားပြီဆိုလို့ရှိရင်ဒီအစီအစဉ်တွေပြန်ဆက်ရင်ရောပြန်ဖို့အနေထားရှိပါလားမြန်မာပြည်
ကျွန်တော်ဟိုကပြန်ခါမှာဆိုရင်ကျွန်တော်ကွာဖို့အစီအစဉ်က ျွန်တော်အမြတ်ရှိတယ်ဒါပေမဲ့ရှိတော့အမြတ်ရှိတော့ဆိုတော့ကျွန်တော်ဟိုကြရဲကျွန်တော်မှာဟိုကျွန်တော်ကကျွန်တော်နိုင်ငံကအဲစီဒီအန်စီဘောစီဒီအန်စီကျွန်တော်နိုင်ငံကအကွာဘေးဝါအဘေးဝါနိုင်ငံကအကွာရဲ့ကျွန်တော်ရမှာကျွန်တော်ဆိုသွားမှာကျွန်တော်နိုင်ငံကဘေးဝါမရမရှိကျွန်တော်သွားမယ်လို့အဲသွားလို့ရမှာမဟုတ်ဘူးကျွန်တော်ဥစ္စာသူတို့စီကသိရဥစ္စာကျွန်တော်ဆုံးတာမဟုတ်ဘူးအရင်ဒီကကျွန်တော်ဒီကထိုင်းနိုင်ငံလူတွေပဲကျွန်တော်နိုင်ငံကထိုင်းနိုင်ငံလူပါအဲဒီမှာကျွန်တော်နိုင်ငံကဘေးဝါထိုင်းနိုင်ငံဘေးဝါကျွန်တော်ကိုတဲလိုက်ကျွန်တော်အလူလူအချင်းချင်းကျွန်တော်သွားမှာပ
ါဘဆညာကျွန်းကိုတွားရောက်လည်လာခဲ့တဲ့ဘလုကာလီစခန်းကအမိမဖော်လို့တဲ့မော်လဝီဘာသာရေးဆရာတူဖြစ်ပါတယ်ဘဆန်ချာကျွန်းဟာပင်လယ်ထဲမှာတိကျဖြစ်နေတဲ့ကျွန်းတစ်ကျွန်းဖြစ်တာမို့လို့တွားရောက်လာရေးခက်ခဲပြီးတော့ပြင်ပလောကနဲ့ဆက်သွယ်ပြမှာကိုတော်ရောက်လေးလာတဲ့ရူဂျာကူဇလေတွေကစွန့်ရင်တလို့ပင်လယ်ပြင်ထဲမှာမို့လို့အချိန်မီမုန်တိုင်းကြရောက်မဲ့အန္တရာယ်ကိုလည်းစွန့်ရင်ကြတာတွေ့ရပါတယ်။အစိုးရအာဏာပိုင်တွေဘက်ကတော့အဲ့ဒီကျွန်းပေါ်မှာနေထိုင်ဖို့အဆောက်အုံ၊စေယုံစီကံ၊ဘလီ၊လုံခြုံရေးစသဖြင့်ပြင်ဆင်တိဆောက်ပေးထားတာမျိုးရှိတယ်လို့ပဲကျွန်းပေါ်မှာစိုက်ပျိုးရေးမွေးမြူရေးတွေလုပ်ကိုင်နိုင်မယ်လို့လည်းပြောထားပါတယ်တဲ့။အဓိကပြဿနာကတော့အခုလက်ရှိရူဂျာစခန်းတွေမှာလူကြီးတိုးလာပြီးတော့ချစ်ချက်တဲတဲနေရတာကိုဖြစ်ရှင်းပေးဖို့ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်တွေကိုပြောခဲ့ပါတယ်။အခုလိုဒီပက်ဆန်ဂျာကျွန်းကိုရွန်ဂျာဒုက္ခတွေတွားရောက်လည်လာခဲ့ပြီးနောက်ဆက်တွဲချီနီရီနဲ့ပတ်သက်လို့ဘလုကာလီစကန်ထွင်းကရွန်ဂျာဒုက္ခသည်တူဖြစ်တဲ့ကူအစ္စလမ်ကိုကျွန်တော်မေးကြည့်ပါရယ်ဒုက္ခသည်တွေကိုတွားရောက်လည်လာသူတွေကဘလို့ရှင်းခဲ့တယ်လဲကူအစ္စလမ်အဲ့ဒါအရင်ပြန်ပြောပေးပါလားဗျရ
ွန်ဂျာဒုက္ခတွေစတာအတိအကျဒီကဲရပိုင်ကရွန်ဂျာဒုက္ခတွေကူတေ40ကျော်ကတွားရောက်လည်လာခဲ့ပါတယ်ခင်ဗျာအဲ့ဒီဒီစီမှာယောက်ျား30ရှိအောင်နဲ့အမျိုးသမီး2ယောက်ပေါင်း40ပေါင်းဝင်ခဲ့ပါတယ်ခင်ဗျာသူတို့ကအဲ့မှာတဲ့တတိသူတို့ကနေဆိုင်ကြီးတော့လေးလာခဲ့ကြပါတယ်နောက်ပြီးတော့ဘာချောင်းရကျွန်းမှာယခင်ကလက်ရှိရေရူရှားဒုက္ခစီအဲတောင်းရကြောင်းနဲ့လဲသူတို့ကတွတ်ဆူသွားတယ်အဲ့ဒီမှာတော့အဲကျွန်းရဲ့အလယ်မှာသူကအဲအော်အဆောက်ဒီဆောက်တရီပုံစံကိုတို့ကသိစေလည်လာခဲ့တယ်။ဆိုတော့အဲ့မှာမြတိုင်းရတို့ကစွန့်ပြချက်အမျိုးမျိုးရှိနေတာကိုတို့ကကြောက်ကြခဲ့ပါတယ်။အဲမုံတိုင်းတက်ရောက်လာနေစီရင်လဲအသက်အန္တရာယ်ရှိတဲ့အကြောင်းကြောက်ကြခဲ့တယ်။နောက်ပြီးတော့တို့ကဆူနာမီတို့နောက်ဟိုမန္တလေးတို့လုံးဆောက်နေစီရင်လူတွေကသိဆုံးနိုင်တဲ့အနေအထားဆိုပြီးတော့ကြောက်ကြခဲ့ပါတယ်ခင်ဗျာ။အဲ့ဒီပါတွားရောက်လဲလာတဲ့ပြည်လျာရှုကဒုက္ခစီတွေကိုရှင်းကြခဲ့တာသိရတယ်ဒါပေမဲ့ဒုက္ခစီတွေကအဲ့ဒီမှာတွားရောက်နေတိုင်းတော့ဆိုတာလုံးဝလက်ခံတာမရှိသေးပါဘူးခင်ဗျာဒုက္ခစီတွေရဲ့စင်တာကျွန်တော်ဘာချောင်းချောင်းကျွန်းကိုတွားမြားစာကျွန်တော်ဝင်နိုင်ရဲ့ကိုမိမိဒီပါကိုပြန်လေလို့ကြောင်းနောက်ကျွန်တော်ရဲ့အခွင့်အရေးနဲ့ဒေသလုံးချင်းသွားအစီအစဉ်ကိုနိုင်ငံတကာတိုင်းရင်းကမြမအစိုးရနဲ့ပူးပေါင်းဒါဆောင်ပေးပါတယ်အဲလေဒုက္ခစရိယလိုလာနေကြတာကိုတွေ့ရပါတယ်ခင်ဗျာအဲဘိုက်ဆန်ရကျွန်းဆိုတာဒီလေးလေးမှာဟွာပေါ့အချင်းတကူဒီဆော့ပုံစံကိုတွေ့ရသလိုပဲလို့တွားရောက်လဲလာခဲ့တဲ့လူတွေကတော့ကြားခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့
မြန်မာနိုင်ငံမှာကိုကိုကျွန်းမှာအဲအချင်းသားတွေတွားရောက်သားသလိုအဲလိုပဲဆွင့်မြင်ရတယ်ဆိုတာကိုကြောက်ကြားခဲ့ပါတယ်ခင်ဗျာအမအဖအုပ်တွေတိုက်တယ်ဒီဖောက်တာတွေ့ရပင်နဲ့ဒါပေမဲ့အဲ့ဒီမှာနေတိုင်းရဆိုတာအနကားမှစွန့်ရင်စရာရှိတဲ့အကြောင်းကိုလည်းတို့ကပြောပြသေးပါတယ်ခင်ဗျာ
ဘဆန်ချာကျွန်းကိုသွားမယ်ဆိုလို့ရှိရင်အဲ့တော့အဲ့ဘဆန်ချာကျွန်းကိုသွားလို့ရှိရင်အာနာပိုင်တွေဘက်ကသူတို့ဘက်ကဘာတွေစီစဉ်ပေးမယ်ဘာတွေလုပ်ပေးမယ်ဘာတွေထောက်ပံ့မယ်အဲ့ဒါတွေရောပြောပြသေးလား
အဲ့ဒီမှာဟိုဟာပေါ့ဘာသာရေးစတင်ကြောင်းတွေတော့ဟိုတခြားကွာဘာလည်းစံတော်ဒီနောက်သေယုံစကန်ဒီဒီဖောက်တာကိုလည်းမပိုင်ရမလားရောက်ဖို့ဒီလိုသူတို့ကတွားရောက်စက်သားကိစ္စကိုကျွန်တော်တို့ကပြန်ပြီးတော့ပြခဲ့ပါတယ်ခင်ဗျာ
အခုဒုက္ခသည်တွေကိုအတင်းကျပ်ဘာဆန်ချာကျွန်းကိုပို့မဲ့ပုံစံမျိုးရောအနေထားအလားလာရောမြင်ရလားကိုယ်ဆန္ဒနဲ့ကိုယ်တွားရမလားအတင်းကျပ်မဲ့တင်းကျပ်ပို့မဲ့အလားလာရှိပါလားဘယ်လိုမြင်ရပါလဲ
ဟုတ်ကဲ့အဲ့အစိုးရဘက်ကတော့အတင်းကျပ်သမားမဟုတ်ဘူးလို့ကြားထားပါတယ်ခင်ဗျာအဲမိမိစန္ဒအလျောက်ကိုနေလူကိုပါသူတို့ကအဲ့ဒီကျွန်းကိုမြေတိုင်ကျွန်းပြမယ်ဆိုပြီးတော့အဲ့လိုဆက်ထားတာရှိပါတယ်ခင်ဗျာဒါပေမဲ့မိမိစန္ဒအလျောက်ကိုနေလူတွေကကျွန်တော်ကအခုမမီသလောက်ပါပဲ
စခန်းထဲမှာအခုလက်ရှိရှိနေတဲ့စခန်းတွေမှာလက်ရှိရှိနေတဲ့စခန်းတွေမှာနေထိုင်ရေးအခက်အခဲလူတွေလည်းကြက်တယ်ကျမကြီးအခက်အခဲလည်းရှိနေတယ်အဲ့တော့ဒီအခြေအနေဖြစ်နေတဲ့အခါကျတော့ဒီလိုဖြစ်နေရတဲ့ဆိုင်ရင်ဟိုဘက်ကျွန်းကပိုမကောင်းနိုင်ဘူးလားကု
ဟုတ်ကဲ့ပါဟုတ်ကဲ့ပါဒီမှာတော့ဟိုအဝါပေါ့ဟိုဒေဖာအေရီယာတဲ့မှာဆိုတော့ဒီလိုပဲကြည့်ကြည့်အဲအခက်အခဲရှိရင်လည်းကျွန်တော်ကခလုံးနဲ့တည်းရတာကျွန်တော်ကဘေကိုသွားမလဲဆိုတော့ကျွန်တော်ကဟိုလမ်းမမီသလိုဖြစ်နေပါတယ်ခင်ဗျာ။နောက်ဒီမှာဟိုမှာနီမဆက်ဒီမှာတော့ကျွန်တော်တို့အတွက်စင်းတော်ရဲတဲ့ဆိုပြီးတော့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ။ဟိုမှာဆိုရင်သူ့ရဲ့အတန့်တွေကိုအမကန်ချမရှိတဲ့နေရာတစ်ခုရှိတယ်ခဲ။ဒီမှာတက်တက်ကြီးတော့နေရာကြီးလဲကျွန်တော်တို့အတွက်အဆင်ပြေပါတယ်လို့ကျွန်တော်ကအဲ့လိုအဲယူဆပါတယ
်။ဒါကတော့ဒုက္ခတွေတူရအမြင်ဖြစ်ပါတယ်။ပစညာကျုံကိုရ ेंजर ကူစလေတွေတွားရောက်လေ့လာခဲ့တာနဲ့ပတ်သက်လို့ဆက်သွယ်မြင်မြန်ထားတာပါ။ရ ेंजर ဒုက္ခသည်တွေနေရပြန်ရေးကိစ္စနှောင့်နှေးနေတဲ့တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်တွေကိုဒီကျုံကိုရှို့ဖို့စီစဉ်နေတာဖြစ်ပါတယ်။ကျုံရဲ့အနေအထားကြောင့်ဒုက္ခသည်တွေအတွက်စိုးရိမ်စရာရှိတယ်လို့ကုညီရေးအဖွဲ့တွေလူခွင့်ရေးအဖွဲ့တွေကတော့ကန့်ကွက်နေပါတယ်။ဒါကြောင့်လဲပစညာကျုံပြောင်းရေးကိစ္စဘင်္ဂလားဒေ့ရှ်အစိုးရကအပူတပြင်းစီစဉ်နေပေမဲ့ဒုက္ခသည်တွေကိုနားချဖို့ကြိုးစားနေပေမဲ့အစီအစဉ်အကောင့်ထဲပေါ်ရေးကတော့မကြီးမရာလို့ပဲပြောရမှာဖြစ်ပါတယ်။ကျွန်တော်သားညို့
စနေရအတွက်သတင်းပတ်စင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်အမေရိကန်နိုင်ငံကူးစက်ရောဂါကျောင်းကျင်သူဒေါက်တာအန်ဆိုနီဖောက်ချီကကိုဗစ်ကမ္ဘာကရောဂါကြီးမတိုင်ခင်ကပုံမှန်ခြေနေကိုပြန်ရောက်ဖို့နောက်နှစ်ထဲအထိစောင့်ရအောင်ပဲကာကွယ်ဆေးဒီနေ့ထဲရမရပေါ်မူတည်နေတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ဒေါက်တာဖောက်ရှိက MSNBC American ရုပ်သံဌာနကိုပြောရမှာဒီကာကွယ်ဆေးကိုဖြန့်ဖြူးဖို့နဲ့နောက်လူအများစုဒါမှမဟုတ်လူတွေပိုပြီးထိုးနိုင်ဖို့နဲ့ကာကွယ်မှုရနိုင်ဖို့နောက်နှစ်လည်းသို့မဟုတ်နောက်နှစ်ကုန်လောက်မတိုင်ခင်မှာဖြစ်နိုင်ချေမရှိဘူးလို့ခန့်မှန်းပြောလိုက်ပါတယ်။ American ပြည်ထောင်စုကတချို့ဆေးရုံတွေကတော့ Galen Science Company ကထုတ်တဲ့ဒီ COVID ကုသဆေး Remdesivir ဖြန့်ဝေပေးတာကိုလက်မခံကြတော့ဘူးလို့ကျမိုင်းနယ်လူမှုဝန်ဆောင်လုပ်ငန်းဌာန HHS ကတောက်ကြနေမှာအတည်ပြုပြောလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာ COVID-19 ပိုးတွေ့သူတွေရုတ်တရက်ရာတွင်နဲ့ချီနေစဉ်ထိုးတက်နေရမှာဒီနေ့လည်းအစိုးရကြီးညာချက်အရသေဆုံးသူကလည်းမနေ့ကတယောက်ထက်ရှိခဲ့တာမို့စုစုပေါင်းသေဆုံးသူ15ဦးထိရှိလာနေပါပြီဒါအပြင်ဒီနေ့လည်းကျမိုင်းနယ်အကစားဝန်ကြီးဌာနကြီးညာချက်ထဲမှာပဲတနေ့ကြာသပတေးကပိုးတွေ့သူတွေ180ထဲမှာရန်ကုန်ကအများဆုံး126ဦးရှိပြီးဝါလမြိုင်ကဒုတိယ19ဦးရှိကမန္တလေးက112ဦးနဲ့ရခိုင်နဲ့အေရဝတီက9ဦးစီနောက်နေပြည်တော်က9ဦးပဲခူး3ဦးနဲ့မကွေး2ဦးတို့ပါဝင်ခဲ့ပါတယ်ဒီနေ့မနက်ကတော့ပိုးထွေးသူတွေ23ယောက်ကိုပြန်ချခဲ့ပြီးပိုးထွေးသူပေါင်းက2500ခန့်ရှိသွားပါပြီအရင်ရခိုင်ပြည်မှာတကြောပြန်ပိုးထွေးသူတွေစမတက်လာခင်ဩဂုတ်လလယ်အထိမြန်မာနိုင်ငံမှာပိုးကူးစက်ခံရသူ350ကျော်နဲ့သေဆုံးသူပေါင်း6ဦးသာစဖြစ်ခဲ့တဲ့မတ်လတဲ့ကလာပေါင်းများစွာထိန်းထားနိုင်ခဲ့ရကနေအခုနောက်ပိုင်းပိုးထွေးသူက9ဆဝင်းကျင်ထောင်တက်ကသေဆုံးသူကလည်း2ဆကျော်ဆဖြစ်လာနေပါတယ်ခင်ဗျာကုလသမဂ္ဂထရီနီလာကန်အနေနဲ့ကိုဗစ်ကမ္ဘာကရောဂါကံကြွယ်ဖြစ်ရှင်းမှုဆိုင်ရာကြေပြန့်တဲ့ပူးပေါင်းဆောင်ရည်ဆုံးဖြတ်ချက်တစ်ခုကိုတခဲနဲ့အတည်ပြုလိုက်ပေမဲ့ American နဲ့ Israel ကတော့မထောက်ခံခဲ့ပါဘူး American နဲ့ Israel တို့ဘက်ကတော့ကျူးဘားနိုင်ငံကနောက်ဆုံးကပ်ပြီးပြင်လိုက်တဲ့တစ်ဖက်သက်စီးပွားရေးဗန္ဒာရေးသို့မဟုတ်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုဆန့်ကျင်ဖို့တောင်းဆိုတဲ့ပြင်ဆင်ချက်ထည့်လိုက်တဲ့ပေါ်ဆန္ဒပြတဲ့အနေနဲ့အခုလိုဆုံးဖြတ်ချက်တစ်ခုလုံးကိုဆန့်ကျင်ခဲ့တာပါနိုင်ငံပေါင်း193နိုင်ငံအဖွဲ့ဝင်ဖြစ်ပါတဲ့ဒီကုလသမဂ္ဂညီလာခံကဒီကက်ယောဂါရေးတညတညထဲပူပေါင်းဆောင်ရွက်ကြဖို့အဓိကဖြစ်တဲ့ဒီဆုံးဖြတ်ချက်ကိုမဲမခွဲပဲနိုင်ငံအားလုံးထောက်ခံမှုရဖို့မျှော်မှန်းခဲ့ကြပေမဲ့နောက်ဆုံး169မဲ့နှမဲနဲ့လည်းရကနောက်တစ်နိုင်ငံဖြစ်တဲ့ယူကရိန်းနဲ့ဟန်ဂရီတို့ကတော့မဲမပေးပဲကြားနေခဲ့ပါတယ်ခင်ဗျာစနေညအတွက်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အချို့ပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာပြီးလူရဆန္ဒတွေအားလုံးနဲ့ပြည့်စုံကြပါစေခင်ဗျာကျွန်တော်ဝင်းမြန်ပါ
This program has come to you from the Voice of America, Washington.